Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့တစ်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရ2019ခုနှစ်မေလ17ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းလူမီတာ30 40 48 50နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နေပါလေ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ FBI ကြီးကဲ James Comey ကိုယာရုကဖြုတ်ချလိုက်တဲ့ကိစ္စကိုသမ္မတ Trump ကခုခံပြောကြားလိုက်ပါတယ်။သမ္မတ Trump နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့အင်ဂျီရောမှတွေ့ဆုံခဲ့ကြပါတယ်။အာဆီယံအဖွဲ့ကြီးအနည်း90ပြည်လာတဲ့အချိန်မှာလူ့ခွင့်ရေးကိစ္စအတွက်အယုံဆိုင်လှုပ်ဆောင်မှုတိုက်တွန်းပြောဆိုမှုတွေထွက်ပေါ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကြူတင်ပြပေးတော့မှာခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။ရန်ကုန်မြို့ကဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေရဲ့ဖိအားပိုများလာနိုင်တယ်လို့Sentiment ဦးကသုံးသပ်ပြောဆိုပါတယ
် Burma is a majority Muslim countries within ASEAN including the largest in the world which is Indonesia
မြန်မာနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဟောဒဲရစ်မီချဲကြေညာသွားတာပါတခါတရုတ်ရဲ့ပိုလန်မှကမ္ဘာစီမံကိန်းမှာမြန်မာနိုင်ငံကဘယ်လိုအကျိုးရှိနိုင်မလဲဆိုတာနဲ့ထိုင်းနိုင်ငံမှာမြန်မာအလို့သမားတွေပတ်စံမရဘဲအလို့ရန်နာခံရတဲ့ကိစ္စတခါတောင်ကိုရီးယားသမရသည့်ရဲ့အကြံစီတွေနဲ့ပတ်သက်လို့လည်းတင်းပြသွားဖို့ရှိပါတယ်အခုတော့ကြာသပတေးနေ့မနေ့ခင်းထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုစော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ကပြောပြကြမှာပ
ါ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဌာနညွှန်ကြားရေးမှူး James Comey အနေနဲ့အလုပ်တွေကိုကောင်းမွန်စွာလုပ်နိုင်ခြင်းမရှိတဲ့အတွက်ယာဒူးကဖယ်ရှားလိုက်ခြင်းဖြစ်ကြောင်းသမ္မတ Donald Trump ကခုခံပြောကြားလိုက်ပါတယ်။အင်ဂျီရောရဲ့ Oval ရုံးခန်းအတွင်းနိုင်ငံတကာဝန်ကြီးဟောင်း Henry Kissinger နဲ့ရှင်တွဲထိုင်နေတဲ့အချိန်မှာသမ္မတ Trump ကဗုဒ္ဓနေ့မှာအဲ့ဒီလိုပြောကြားလိုက်တာပါ James Comey ပေါ်ဒီမိုကရက်နဲ့ Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိတော့တဲ့အတွက်ယာရုကဖယ်ရှားလိုက်ခြင်းဖြစ်ကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကတစ်ဆင့်ရေးသားခဲ့ပါတယ် James Comey ရဲ့နေရာမှာသူ့ရဲ့ကောင်းမွန်စွာအလုပ်ပိုလုပ်နိုင်သူ FBI ရဲ့စိတ်ဓာတ်နဲ့ဂုဏ်သိက္ခာကိုပြန်လည်ဆောင်ကျင်းပေးနိုင်မဲ့သူနဲ့အစားထုတ်ခန့်အပ်သွားမယ်လို့ဗုဒ္ဓနေ့အစောပိုင်းမှာ Twitter ပေါ်မှာဇက်တိုက်ရေးသားမှုတွေကတခုမှရေးသားထားပါတယ်ကိုမီကိုယာရုကဖယ်ရှားလိုက်တာဟာသမ္မတအထရပ်အနေနဲ့မှန်ကန်တဲ့အချိန်မှာမှန်ကန်တဲ့လူရက်ကိုလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်ဆိုပြီးဒုသမ္မတမိုက်ပန့်စ်ကလည်းဗုဒ္ဓနေ့မှာခုခံပြောကြားပါတယ
်။ American Piranha ရဲ့ FBI ကိုဖယ်ရဆုံစမ်းစစ်ဆေးဌာနအကြီးအကဲ James Comey ကိုသမ္မတ Donald Trump ဖြုတ်ပစ်တဲ့ကိစ္စနဲ့ပတ်သက်ပြီး Democratic အထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ရှုံ့ချကြတယ်လို့ Russia ရဲ့ဂျန်ဝင်နှောက်ယှက်မှုဆိုင်ရာစုံစမ်းစစ်ဆေးနေမှုအတွက်အထူးအဆိုရရှိနေသူခန့်ထားပြီးစုံစမ်းစစ်ဆေးဖို့ထပ်မံတောင်းဆိုလိုက်ပါတယ်ဒီတောင်းဆိုမှုကို Republican Party ဝင်တွေကဆက်ပြီးကန့်ကွက်နေတာပါ Minnesota ပြည်နယ်က Democratic အထက်လွှတ်တော်မှ Amy Klobuchar က James Comey ဟာသူနဲ့ချီကာဂိုတက္ကသိုလ်ဥပဒေကြောင်းမှာအတူတူတက်ခဲ့တယ်လို့နှစ်ပေါင်းများစွာတည်ကျွမ်းခဲ့သူတူဖြစ်ပြီးအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျန်ဝင်နှောက်ယှက်တာလိုမျိုးအဓိကစုံစမ်းစစ်ဆေးမှုတွေလုပ်နေခြင်းအတွက်မှာပဲ FBI အကြီးအကဲတူကိုသမ္မတကယာရုကနေဖယ်ရှားလိုက်တာအတွက်မေးခွန်းထုတ်เสียရဖြစ်လာတယ်လို့ပြောပါတယ်အထက်လွှတ်တော်အနည်းစုအမှခေါင်းဆောင်နယူးယောက်ဒီမိုကရက်တစ်ပါတီအမတ်ချက်ရှူမာကလည်းအထူးအဆုအရှိနေတူလိုအပ်ခင်မယ်ဆိုရင်အခုချိန်ကခံထားဖို့အတွက်အကောင်းဆုံးအချိန်ဖြစ်ပြီးလက်ရောက်ရှိနေတဲ့ Rod Rosenstein တို့လူမျိုးကဒီစုံစမ်းမှုမျိုးကိုလုပ်အောင်မှာဖြစ်ကြောင်းပြောပါတယ် Republican Party ဝင်အများအပြားကလည်းအခုမှ Mr. Comey အတွက်ဝင်ပြီးပြောပြနေတဲ့ Democratic Party ဝင်တွေကိုဝေဖန်ခဲ့ပါတယ်ဒီလိုပြောကြတဲ့ Democratic Party ဝင်တချို့ဟာ November ရွေးကောက်ပွဲတုန်းကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်သူ Hillary Clinton ရဲ့ email တွေကိုရွေးကောက်ပွဲကျင်းပဖို့နှစ်ပတ်တောင်မလိုတဲ့အချိန်မှာ Mr. Comey ထုတ်ပြောခဲ့တာအတွက်အလုပ်ထုတ်ပစ်ဖို့ပြောခဲ့သူတွေပါလို့ဝေဖန်ခဲ့ကြပါတယ်
။သမ္မတ Donald Trump ဟာရုရှားနိုင်ငံရဲ့ဝန်ကြီး Sergey Lavrov ကိုဗုဒ္ဓနေ့ကအင်ဂျီရောမှာလက်ခံတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွင် Syria ပြည်ပခအဆုံးသတ်ရေးနိုင်ငံပူးပေါင်းဆောင်ရွက်ကြဖို့ဆွေးနွေးကြောင်းဆွေးနွေးခဲ့ကြောင်းသမ္မတ Trump နဲ့နိုင်ငံရေးဝန်ကြီး Lavrov တို့ကပြောကြားလိုက်ပြီးယူကရိန်းပြည်ပခပြည်လဲရေးလှုပ်ဆောင်ဖို့သူ့အစိုးရကတနိဋ္ဌာန်ချထားကြောင်းလည်းသမ္မတ Trump ကအလေးပေးပြောကြားခဲ့ပါတယ်။ဇန်နဝါရီလမှာသမ္မတဖြစ်လာပြီးတဲ့နောက်ထိတ်တန့်ရုရှားတန်တပန်တဦးနဲ့သမ္မတ Trump ပထမဆုံးအကြိမ်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။သမ္မတ Trump အစိုးရနဲ့ရုရှားနိုင်ငံအကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲ James Comey ကိုယာဒူးကဖယ်ရှားလိုက်ပြီးနောက်တနေ့မှာ သမရထရမ်ကရုရှားနိုင်ငံရဲ့ဝန်ကြီးနဲ့အင်ဂျီရောမှာတွေ့ဆုံတာဖြစ်ပါတယ်။တွေ့ဆုံမှုဟာကောင်းမွန်တဲ့တွေ့ဆုံမှုဖြစ်ကြောင်းစီးရီးယားရေးကိစ္စကိုကောင်းမွန်စွာလုပ်ဆောင်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းနဲ့အပြုသဘောဆောင်တဲ့အရေးလက္ခဏာတွေကိုတွေ့နေရကြောင်းတွေ့ဆုံမှုအပြီးမှာသမရထရမ်ကပြောပါတယ်။သူတို့နှစ်ဦးတွေ့ဆုံစဉ်စီးရီးယားနိုင်ငံအတွင်းကတိုက်ပွဲတွေအရှိန်လျှော့ချရေးဇုံထားရှိရေးကိစ္စကိုဆွေးနွေးပြီးခဲ့ကြောင်းအဲ့ဒီတိုက်ပွဲတွေအရှိန်လျှော့ချရေးဇုံထားရှိခြင်းရဲ့အကျိုးကျေးဇူးအပေါ်နိုင်ငံအကြားတူညီတဲ့နားလည်မှုရှိထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကတွေ့ဆုံမှုအပြီးမှာပြောကြားခဲ့ပါတယ
်။လာမယ့်သတင်းပတ်ထဲဝါရှင်တန်ဒီစီကိုလာရောက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံတဲ့အခါမှာစီးရီးယားကကတ်နဲ့နိုင်ငံတွေကိုအမေရိကန်ကဘာကြောင့်လက်နက်တွေပေးဖို့အတွက်ဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရမ့်ကိုပြင်းပြင်းထန်ထန်မေးမြန်းမှာဖြစ်ကြောင်းတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝမ်ကပြောကြားလိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာနောက်ထပ်စစ်သွေးကြွအကြမ်းဖက်အဖွဲ့တစ်ခုကိုထပ်ပြီးတုံးတယ်လို့မလုပ်တင်ပါဘူးလို့သမရအာဒဝမ်ကဗိုလ်တပူးနဲ့မှပြောတာပါ။ဒါဟာစီးရီးယားနဲ့ဒေသရင်းအနာဂတ်အတွက်အန္တရာယ်ကြီးတဲ့ခြေလှမ်းမျိုးဖြစ်ကြောင်းလည်းပြောပါတယ်။စီးရီးယားမှာ IS စစ်သွေးကြွတွေကိုထိတိယရောက်တိုက်ခိုက်နေတဲ့အဖွဲ့ဟာ YPG လို့ခေါ်တဲ့ Kurds လက်နက်ကိုင်တွေဖြစ်ပါတယ်။ဒါပေမဲ့ Kurds ပြည်သူပါတီနဲ့မဟာမိတ်ဖြစ်တဲ့တူရကီအစိုးရကိုတိုက်နေတဲ့ဒီအဖွဲ့ကိုတူရကီကနေအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ်။ YPG အဖွဲ့စီကိုရောက်သွားတဲ့လက်နက်မှန်သမျှဟာတူရကီနိုင်ငံအတွက်အန္တရာယ်ရှိနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီး Mevlut ကဘူကိုစလူကကြေညာထားတာပါ။ဘာပဲပြောပြောပြီးခဲ့တဲ့လကကျင်းပတဲ့အငင်းပွားပွဲလူလူဆန္ဒခံယူမှုနဲ့သမရဖြစ်လာတဲ့တူရကီသမရအာဒိုဝမ်ရဲ့ဝါရှင်တန်ခီးစင်ကတော့သူ့ကိုနိုင်ငံတကာကနေအသိအမှတ်ပြုဖို့အတွက်အရေးပါတဲ့ခီးစင်တစ်ခုဖြစ်နေပါတယ
်။ UAE American Tan မနေ့ထက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိစိုင်းဒိုမီတာ32 kHz 93.5ဆိုင်းဒိုမီတာ40 kHz 0433ညဆိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ခါတရင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ကြီးဟာ CYA ပူးပေါင်းဆောင်ရွက်မှုကိုအလေးပေးဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပေမဲ့ဒေသတွေမှာအခြေမခံဖြစ်နေတဲ့နိုင်ငံသားလွတ်လပ်ခွင့်နဲ့ဆိုင်တဲ့အကြောင်းအရာဘက်ကိုတဖြည်းဖြည်းပြောင်းလဲအာရုံစိုက်လာနေပါတယ်။အာဆီယံအဖွဲ့ကြီးစတင်တည်ထောင်ခဲ့တဲ့နှစ်90ပြည်လာပေမဲ့အဖွဲ့ဝင်နိုင်ငံတချို့ကလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုထုတ်ပြန်ထားဆဲဖြစ်ပါတယ်။အဲဒီလိုကန့်သတ်တဲ့ဥပဒေတွေပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကပြစ်တင်ဝေဖန်လိုက်ပြီးအာဆီယံအနေနဲ့စီးပွားရေးကဏ္ဍလိုပဲလူ့ခွင့်ရေးကိစ္စကိုလည်းအလေးပေးဆောင်ရွက်တယ်လို့ထောက်ပြပြောဆိုကြပါတယ်။ဗုဒ္ဓနေ့ကကမ္ဘောဒီးယားနိုင်ငံမြို့တော်မှာပထမဆုံးအကြိမ်ကျင်းပတဲ့ကမ္ဘာစီးပွားရေးညီလာခံကိုတက်ရောက်နေတဲ့ကျွမ်းကျင်သူပညာရှင်တွေကအာဆီယံအဖွဲ့ကြီးအတွက်မျှော်မှန်းချက်တွေနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုအလေးပေးဆွေးနွေးကြပါတယ်။ဒီညီလာခံမှာတက်ရောက်နေတဲ့မြန်မာနိုင်ငံကလူ့ခွင့်ရေးတက်ကြွလှရှားသူလည်းဖြစ်နိုင်ငံရေးအကျဉ်းသူဟောင်းလည်းဖြစ်တဲ့အမဝေဝေနုကပြည်သူလူထုအတွက်လုံခြုံမှုရှိမှသာရည်ရှိတည်ထောင်နိုင်ဖို့မျိုးမှုရှိနိုင်မှာဖြစ်ကြောင်းအာဆီယံအဖွဲ့ကြီးအတွက်သူမရဲ့မျှော်လင့်ချက်ဟာဒေသတွင်းမှာနေထိုင်ကြတဲ့လူတိုင်းအတွက်လွတ်လပ်မှုနဲ့အခြေခံလူ့အခွင့်အရေးတွေကိုခံစားနိုင်တဲ့အားလုံးပါဝင်တဲ့လူမှုအတိုင်းအဝိုင်းပေါ်ပေါက်လာရေးဖြစ်ကြောင်းပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအထင်ကရ e-commerce company တစ်ခုဖြစ်တဲ့ Tokopedia ကိုစတင်တည်ထောင်သူလည်းဖြစ်ကုမ္ပဏီရဲ့အကြီးအကဲလည်းဖြစ်တဲ့ Williamတနူဝီဂျာယာရဲ့မျှော်လင့်ချက်ကတော့နိုင်ငံရေးသမားတွေအနေနဲ့တန်ရှင်းတဲ့အစိုးရဖြစ်ပေါ်လာအောင်လှုပ်ဆောင်ပြီးမျိုးဆက်သစ်တွေပြည်သူတွေကိုအလုပ်ကျွေးပြုကျင်စေပေါ်ပေါက်လာအောင်ဥဆောင်လမ်းပြပေးစေလိုကြောင်းပြောကြားခဲ့ပါတယ်။အာဆီယံအဖွဲ့ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2018ခုနှစ်နဲ့2020ခုနှစ်တည်းအကြာ9.1%ခန့်နှုန်းရှိနိုင်ပြီး2020ခုနှစ်မှာကမ္ဘာနံပါတ်5မြောက်အကြီးဆုံးစီးပွားရေးအင်အားစုဖြစ်လာမယ်လို့ OECD စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။
တောင်တူပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားကွာဟမှုတွေတိုးလာနေတာပိုပြီးထင်ရှားလာတယ်လို့အရှိတောင်ဒေတာရေးဆန်းစစ်လေ့လာသူတွေကသုံးသပ်ကြပါတယ်။တောင်တူပင်လယ်ပြင်ဒေတာမှာရေကြောင်းစီးနင်းဥပဒေနဲ့အညီကျင့်သုံးမှုမရှိဘဲဖြစ်နေတယ်လို့အာဆီယံနိုင်ငံတွေအတွက်ရေကြောင်းသွာလာမှုလွတ်လပ်ခွင့်ဆုံးရှုံးနေတာကိုအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်မှုတွေရှိနေပေမဲ့အာဆီယံနိုင်ငံတွေကတော့အင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့အားပြန်မှုကနေဒေတာရင်းတည်ငြိမ်ရေးထိခိုက်စေမှာကိုပိုပြီးစိုးရိမ်နေတာထင်ရှားပါတယ်လို့ South China Morning Post မှာ Mark Valencia ကသုံးသပ်ထားပါတယ်။အထူးသဖြင့်တရုတ်နိုင်ငံနဲ့ရေပြင်ပိုင်းနဲ့အငင်းပွားနေတဲ့ Brunei, Indonesia, Malaysia, Philippines နဲ့ Vietnam တို့လိုဒေတာရင်းနိုင်ငံတွေအတွက် တောင်ကျပင်လယ်ပြင်ဆိုင်ရာဦးစားပေးမှုဟာတရုတ်နဲ့နယ်မြေအငင်းပွားမှုမရှိတဲ့အမေရိကန်ရဲ့ဦးစားပေးမှုနဲ့မတူဘဲသူတို့ကသူတို့ရဲ့ရေပိုင်နှက်ကိုအတိမတ်ပြုဖို့သူတို့ရဲ့ရေပြင်ပိုင်နဲ့စီးပွားရေးဇုံတွေကတရားစာတတွေကိုတရားဝင်ပိုင်ဆိုင်ဖို့လောက်ပဲဆန္ဒရှိကြပြီးအမေရိကန်နဲ့တရုတ်တို့အားပြန်မှုမှာဂျန်ဝင်ညက်မှာကိုမလိုလားပဲဖြစ်နေတာပါအမေရိကန်ကတော့ရေချောင်းတော်လာရဲ့လွတ်လပ်မှုနဲ့အတူတရုတ်နဲ့ဒေသရင်းနိုင်ငံတွေကိုထောက်လှမ်းဖို့ပါစိတ်တန်နေတာဖြစ်ပြီးဒါဟာတရုတ်အတွက်သူ့ရဲ့နျူကလ িয়ার ရင်ခုတင်မောအသစ်နဲ့အတူတခြားကံယူရန်ကာကွယ်ဆိုင်ရာလျှို့ဝှက်ချက်တွေပေါက်ကြားမှာကိုစိုးရိမ်လာစေတာဖြစ်ပါလေမလေးရှားမြန်မာနဲ့ထိုင်းလိုအနေနဲ့ရှိတဲ့ဒူရီလက်ထက်မှာအာနာရှိတဲ့နိုင်ငံတွေနဲ့အင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်တို့လို IS စစ်တွေးကြော်တွေပုံကန်းနေတဲ့နိုင်ငံတွေကဒေသရင်းတင်ငင်ရေးကိုပဲအဓိကစိုးရိမ်နေကြတာဖြစ်ပြီးဒီအန္တရာယ်တွေအတွက်ဒေသရင်းအင်အားအကြီးဆုံးအင်ဒိုနီးရှားလိုနိုင်ငံကအမေရိကန်လိုအဝေးကအင်အားကြီးတဲ့အနီးကအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်ကသာအားကိုးခြင်းကြောင့်ပြနေတာပါဒါပြင်အမေရိကန်ကရောတရုတ်ကပါတောင်ကျပင်လယ်ပြင်အရင်းနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေတညီတညွတ်ထဲပံ့ပိုးတာလိုချင်ကြပေမဲ့ကိုအကျိုးစီးပွားနဲ့ကိုလှုပ်ရှားနေတဲ့အာဆီယံနိုင်ငံတွေကြားစီးလုံးဖို့အတွက်လမ်းမမြင်သေးတယ်လို့အမေရိကန်နဲ့အာဆီယံတို့ကြားအမြင်ကွဲပြားမှုတွေလည်းတိုးလာနေတယ်လို့သုံးသပ်ကြပါတယ်
။နော်ကိုရီးယားရဲ့နျူကလ িয়ার လက်နက်တည်ဆောက်မှုအစီအစဉ်နဲ့ပတ်သက်လို့အနိကပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတတဲ့မွန်ဂျေအင်းတို့နှစ်ဦးကဗိုလ်ထုနဲ့ပါတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားစဉ်သဘောတူလိုက်ကြပါတယ်။မြောက်ကိုရီးယားရဲ့စီးရေးရီမန်းချက်တွေဟာခက်ခဲနေတဲ့ကိစ္စရဖြစ်ပေမဲ့ဖြေရှင်းလို့ရနိုင်တဲ့ကိစ္စဖြစ်တယ်လို့သမရအသေးအဖြစ်ကျန်းတစ်စာချိန်ဆိုတဲ့နေ့မှာသမရမွန်ဂျေအင်းကိုသမရထရမ့်ကပြောကြားခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ချင်းချမှုအန္တရာယ်တွေကိုအဓိကအကာအကွယ်ပေးနေတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ဆံရေးဟာခိုင်မာကြောင်းနဲ့တောင်ကိုရီးယားသမရအမေရိကန်နိုင်ငံကိုလာလေဖို့အတွက်သမရထရမ့်ကဖိတ်ကြားခဲ့ကြောင်းတောင်ကိုရီးယားသမရယုံကလည်းပြောပါတယ်ဒါပေမဲ့လည်းတောင်ကိုရီးယားသမရတစ်ကတော့မြောက်ကိုရီးယားအရေးမှာသမရထရန့်နဲ့ပူပြီးသတိထားတဲ့ပုံစံနဲ့ချင်းကပ်နေပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার တုံးကြီးတိစောက်မှုပေါ်သတိပေးတဲ့အနေနဲ့အမေရိကန်တို့ကကိုရီးယားကျွန်းဆွယ်အနီးကိုရေတတ်တိုက်ခိုက်ရေးအုပ်စုဆေးလွတ်ထားပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်မဂျုံဦးပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ရေးအတွက်လည်းသမရထရန့်ကလိုလားနေတာပါ
ဂျကာတာအုပ်ချုပ်ရေးမှူးဟောင်းဘာစုကီပါလာမာကိုဘာသာရေးကိုထိခိုက်စော်ကားမှုနဲ့အင်ဒိုနီးရှားတရားရုံးကထောင်ဒဏ်2နှစ်ချမှတ်လိုက်တာအတွက်အများအံ့အားသင့်ကုန်ကြပါတယ်။ခရီးယံဘာသာဝင်ဂျကာတာအုပ်ချုပ်ရေးမှူးဟောင်းကိုပြန်ပြီးလွှတ်ပေးဖို့ရာနဲ့ချီတဲ့ထောက်ခံသူတွေဗိုလ်တဖူးနေမှာမြို့တော်ခန့်မှပေးစုယုံပြီးနိုင်ငံတော်တချင်းကိုတန်ပြန်တီဆိုခဲ့ကြတယ်လို့နိုင်ငံတော်လမ်းမှာပါတဲ့အနီးနဲ့အဖြူရောင်ဝတ်ဆောင်တွေကိုဝတ်ဆင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။
ကျော်သားပရင်းလေးမနဲ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီစီစဉ်ကို bambies.voanews.com internet ဆာမျက်နှာကရော VOA ရဲ့ Facebook ဆာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်သွားမှာပါမယ်ခင်ဗျာဗုဒ္ဓဘာသာဝင်ဖုန်းတော်ကြီးတချို့နဲ့ပြည်သူတချို့အင်္ဂါနေ့ညရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေဖြစ်ခဲ့ပြီးပြည်သူတချို့ဒဏ်ရာရခဲ့တယ်လို့အပြည့်အစည်းတချို့လည်းရှိခဲ့ပါတယ်ဒီလပိုင်းတွေအတွင်းရန်ကုန်မြို့မှာဘာသာရေးအတွင်ဆောင်တဲ့တင်းမာမှုတွေခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်မြန်မာနိုင်ငံဟာဒေသရင်းနိုင်ငံတွေရဲ့ဖိအားပေးမှုနဲ့တေချာပေါက်ရင်ဆိုင်ရနိုင်တယ်လို့အမေရိကန်တန်တမန်ဟောင်းတူကသုံးသပ်ပါတယ်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဘာသာရေးအတွင်ဆောင်တဲ့တင်းမာမှုအပေါ်ကံရတွေရခက်ခဲတဲ့အခြေအနေမှာရင်ဆိုင်နေရတယ်လို့လည်းသူကသုံးသပ်ပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ
်ဗုဒ္ဓဘာသာဝင်ဖုန်းတော်ကြီးတချို့ဥဆောင်တဲ့အဖွဲ့တစ်ဖွဲ့နဲ့မင်္ဂလာတောင်ညွန့်ရက်ွက်နေသူတချို့တို့ကြားမင်းညကဘာသာရေးအသွင်ဆောင်တဲ့ထိတ်တိုက်တွေ့မှုဖြစ်ခဲ့တာပါဒါဟာဆိုရင်လပိုင်းအတွင်းရန်ကုန်မြို့မှာဖြစ်ခဲ့တဲ့ဒုတိယမြောက်တင်းမာမှုဖြစ်ပါတယ်မွတ်စလင်ဆန့်ကျင်ရေးအသွင်ဆောင်တဲ့တင်းမာမှုတွေကိုကင်တွယ်ဖို့မြန်မာနိုင်ငံအပေါ်ဒေသတွင်းဖိအားပေးမှုပိုများလာမယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးဌာန USIP ရဲ့အာရှအစည်းအဝေးရဲ့အကြီးအကဲအကြံပေးဖြစ်သူ Derek Mitchell ကထောက်ပြပါတယ
်။ Well, in Burma is a member in good standing of ASEAN. There are obviously majority Muslim countries within ASEAN, including the largest in the world, which is Indonesia.
မြန်မာအာဆီယံနိုင်ငံတကာဖြစ်နေပြီးတော့သူသဖြင့်အင်ဒိုနီးရှားလိုကမ္ဘာအကြီးဆုံးမွတ်စလင်နိုင်ငံကြီးတွေကြားမှာနေနေရတာဆိုတော့ဒီအချိန်ဒီပေါ်မှာအနီးကပ်စောင့်ကြည့်နေကြမှာပါ။ဆိုတော့မြန်မာအစိုးရဘက်မှာဖိအားတွေပုံများလာမှာကတော့သိကြပါတယ်လူထုကြားကျမ်းပဲနှိမ့်ဆက်မှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာကိုထူးသဖြင့်မွတ်စလင်နိုင်ငံတွေကစောင့်ကြည့်နေကြမှာပ
ါရန်ကုန်မြို့ကဘာသာရေးအသွင်ဆောင်တဲ့တင်းမာမှုတွေကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဥရောပနိုင်ငံများခီးစဉ်အတွင်တိုက်တိုက်ဆိုင်ဆိုင်ပေါ်ပေါက်ခဲ့တာပါရခိုင်ပြည်နယ်က ဘာသာရေးလူမျိုးရေးပြည်ပခရေးကြောင့်အနောက်နိုင်ငံတွေရဲ့ဖိအားပေးခံရတဲ့မြန်မာအစိုးရအနေနဲ့အခုပေါ်ပေါက်နေတဲ့ဘာသာရေးဆန်တဲ့တင်းမာမှုတွေအပေါ်မှာတော့အနောက်နိုင်ငံတွေဘက်ကဖိအားတွေတိုးလာမယ့်အနေအထားရှိနိုင်မှာသလားဆိုတဲ့အပေါ်မှာတမ်မတ်ကြီးဟောင်းဒရက်မစ်ချဲကအခုလိုတုံ့ပြန်ပါတယ
် I don't think people are going to blame Aung San Suu Kyi for this. They really shouldn't. I think some of the anti, I mean much of the anti Aung San Suu Kyi
တကယ်ဆိုရင်ဘယ်သူဒီအောင်ဆန်းစုကြည်ပေါ်မှာတော့ပြစ်ဖို့ကြမယ်လို့ကျွန်တော်မထင်ပါဘူး။ဒီကိစ္စကရခိုင်ကိစ္စနဲ့မပတ်သက်တဲ့တခြားကိစ္စတခုဖြစ်ပါလေ။ရခိုင်ပြည်ထနာကသာအနောက်နိုင်ငံတွေအဓိကအာရုံစိုက်ကြတဲ့ကိစ္စတခုဖြစ်ပါလေ။ဒီကိစ္စကတော့ပို့ပြီးတော့ကျေပြန့်တဲ့မွတ်စလင်စံကြည်ရေးယူဆဖြစ်နေတာပါ။ဒီကိစ္စကိုဂျိုဒင်ကာကွယ်နိုင်မှုအခုအချိန်ထိဒေါ်အောင်ဆန်းစုကြည်ရော NLD အစိုးရကရောသူတို့လုံနိုင်တဲ့အားလုံးကိုလှုပ်ဆောင်နေတယ်လို့ကျွန်တော်ထင်ပါလေ။ဒါပေမဲ့စိတ်ဓာတ်တွေကိုပြောင်းလဲပေးဖို့ကတိတ်ကိုခက်ခဲတဲ့အလုပ်ပါ။ဒီအတွက်မြန်မာနိုင်ငံအနေနဲ့အချိန်ယူရမယ်ဆိုတာကိုအနောက်နိုင်ငံတွေကနားလည်ထားပါလေ
။နိုင်ငံတွင်းကဘာသာရေးဆန်တဲ့လှုပ်ရှားမှုတွေအပေါ်မြန်မာအစိုးရဘက်ကကင်တွယ်လှုပ်ဆောင်နေပေမဲ့ထိလွယ်ရှလွယ်အခြေအနေမျိုးမှာထိမ့်သိမ့်သိမ့်ဆောင်ရွက်နေရတဲ့အခြေအနေရှိတယ်လို့လည်း Mr. Michel ကပြောပါတယ
်။ I don't think they hesitate. Well, I think a little bit. I mean, because it is so deeply rooted. Certainly the Constitution makes it very clear that anydivision according to religion
ဆိုရဘက်ကရည်ရွယ်လို့ဆောင်မှုလက်တွတ်နေတယ်လို့ကျွန်တော်မထင်ပါဘူးကိုယ်ွယ်ယုံကြည်မှုနဲ့ပတ်သက်ပြီးရန်ပြူတာတွေကဥပဒေချိုးဖောက်တယ်ဆိုတာကိုအခြေခံဥပဒေမှာရှင်းရှင်းလင်းလင်းရေးထားပြီးသားပါရဟန်းတွေကိုကိုင်းတွင်နိုင်မှုကြိုးစားရတာကမြန်မာနိုင်ငံလိုဗုဒ္ဓဘာသာကိုထွတ်မြတ်ထားတဲ့နိုင်ငံမှာတိတ်ပြီးကိုင်းရတွေ့ရခက်ပါလေတိတ်ပြီးလဲကဲဆက်ပါလေတချို့ဆိုရင်ကြောက်ရွံ့မှုတွေကလည်းနည်းနည်းနည်းနည်းကိုရှိနေတာပါမတူညီတဲ့ယူဆတွေနဲ့တားဆရာရှိရှိအတူနေထိုင်နိုင်မှုဆိုရင်တော့ပညာပေးကိုင်းတွေရပါလိမ့်မယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရက်သားအစိုးရလက်ထက်မှာဘာသာရေးဆန်တဲ့တင်းမာမှုတွေကြိုးကြားပေါ်ပေါက်လာတာကနိုင်ငံရေးအကျိုးအမြတ်အတွက်လှုပ်ရှားနေတဲ့အုပ်စုတွေရှိနေပေမဲ့လည်းဘာကြောင့်လှုပ်တယ်ဆိုတာကိုတော့ပြောဖို့ခက်ခဲတဲ့အခြေအနေဖြစ်ပြီးစောင့်ကြည့်ရမှာဖြစ်ပါတယ်လို့တမ်မတ်ကြီးဟောင်းဒရက်မစ်ရှယ်ကသုံးသပ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွတ်မြို့နယ်တွင်းကတိုက်ခန်းတစ်ခုမှာတရားမဝင်ရိုဟင်ဂျာတွေနေထိုင်နေတယ်ဆိုပြီးဗုဒ္ဓဘာသာဖုံးတော်ကြီးနှစ်ပါးကအနာပိုင်းလေးကိုခေါ်ယူဝင်ရောက်ကြည့်ရှုခဲ့ပြီးနောက်ပိုင်းလမ်းမပေါ်မှာရက်ွက်နေသူတချို့နဲ့လှုပ်ရှားသူတွေကြားထိတ်တိုက်တွေ့ခဲ့ကြပြီးရဲကတနက်ပြစ်ဖောက်လူစုခွဲခဲ့ရပါတယ်ရှင်
။မသိငိတိုက်ပြောပြခဲ့တာပါ။အခုတော့အာရှဒေသတွင်စီမံကိန်းကြီးတစ်ခုကိုကြည့်အောင်ပါ။တရုတ်နိုင်ငံနဲ့အသစ်ဖောက်လုပ်နေတဲ့ပိုလန်မစီမံကိန်းဒေသတွင်ကနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေနဲ့ RMB နေဆက်ဖြတ်ကျော်ကုန်သွယ်မှုငွေပမာဏဟာ2016ခုနှစ်အတွင်းရွှေငွေ 2.63 ထရီလီယံကျော်ရှိခဲ့တယ်လို့တရုတ်နိုင်ငံကမူဝါဒရေးရာအကြံပေးအဖွဲ့တစ်ဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာကဆိုပါတယ်ငွေကြေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအမျိုးသား institution NIFD ကထုတ်ပြန်တဲ့ကြေညာချက်ထဲမှာ2016ခုနှစ်ဇန်နဝါရီဇွန်လကုန်အတွင်းနိုင်ငံ9နိုင်ငံနဲ့ကမ္ဘာလမ်းတစ်လျှောက်ဒေသမှာ RMB ငွေကြေးလွှဲပြောင်းလို့ရတဲ့ဌာနတွေဖွင့်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ရိုက်တာသတင်းတပုတ်ပေါ်အခြေခံပြီးတင်ပြထားတာပါအရင်ကအသုံးပြုခဲ့တဲ့ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်အာရှအာဖရိကနဲ့ဥရောပကိုဆက်သွယ်ပြီးကုန်သွယ်ရေးနဲ့အခြေခံအဆောက်အုံတွေဆောက်လုပ်ဖို့ရည်ရွယ်တဲ့ကမ္ဘာလမ်းနဲ့21ရာစုရေကြောင်းနဲ့ကုန်ကြောင်းပိုးလမ်းမစီမံကိန်းကို2013ခုနှစ်အတွင်းတရုတ်သမ္မတရှီဂျင်းပင်ကအဆိုပြုထားခဲ့တာပါအခြေခံအဆောက်အုံတည်ဆောက်ရေးဟာဒီစီမံကိန်းရဲ့အဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေပြီးအဲ့ဒီအတွက်လိုအပ်တဲ့ငွေကြေးတချို့ကိုတရုတ်ရင်းနှီးမြှုပ်နှံသူတွေကကူညီခဲ့တာပါလွန်ခဲ့တဲ့9နှစ်အတွင်းတရုတ်ဗန္ဒာယီနဲ့နီးပညာကုမ္ပဏီတွေအင်တာနက်ကနေငွေလွှဲဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကအိန္ဒိယထိုင်းဖိလစ်ပိုင်အင်ဒိုနီးရှားကအလားတူကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့ဒီငွေကြေးအစာပြိုးထည့်ဝင်ကူညီခဲ့ပါတယ်ငွေကြေးနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအမျိုးသား institution NIFD အကြီးအကဲလီယန်းပြောဆိုတာက
那麼支付清算其實不只是這個一條線啦其實主要幾個領域一个领域呢就是我
ငွေပေးချေတဲ့နေရာလွှဲပြောင်းတဲ့နေရာတွေတက်ပို့ပါတယ်တရုတ်ငွေအပါအဝင်ခပလန်းတခြားကနိုင်ငံတွေရဲ့ငွေကြေးတွေကိုလဲလှယ်ပေးတဲ့နေရာတွေလည်းအတော်များများရှိပါတယ်အဲ့ဒီထက်မှာအန့်ငွေကြေးဆိုင်ရာကုမ္ပဏီတွေအကြောင်းလဲပြောဖို့လိုပါတယ်ဒေတာတွေမှာဒီကုမ္ပဏီကိုသိမသိကြပေမဲ့ဒီနှစ်ပိုင်းအတွင်းသူတို့ကခပလန်းစီမံကိန်းမှာအဓိကကျတဲ့နေရာကပါဝင်နေပါတယ်
အခုလိုပိုလန်မှတိဆောက်ရမှာမြန်မာနိုင်ငံအနေနဲ့လည်းအတူပူးပေါင်းဆောင်ရွက်ခြင်းအဖြစ်မြန်မာစီးပွားရေးနဲ့လူမှုအဖွဲ့အစည်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေရှိလာနိုင်တာကြောင့်တရုတ်နိုင်ငံကဒီအစီအစဉ်မှာမြန်မာပါဝင်စေချင်နေခဲ့တာပါသမ္မတဦးသိန်းစိန်လက်ထက်တုန်းကပိုလန်မှတိဆောက်ရေးပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာပြီးနောက်ပိုင်းမှာလည်းသဘောတူညီမှုတွေပိုရခဲ့သလိုနှစ်နိုင်ငံအစိမ့်မြင့်ခေါင်းဆောင်တွေလည်းအပြန်အလှန်လေပတ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်းကြီးဟာမြန်မာနိုင်ငံကိုလာရောက်လေပတ်ခဲ့သလိုနိုင်ငံတော်အတမန်ပုဂ္ဂိုလ်ဒေါင်ဆန်းစစ်ကြီးကလည်းတရုတ်နိုင်ငံကို2016ဩဂုတ်လအတွင်းသွားရောက်ခဲ့ပါတယ်။ပိုလန်မှတိစောက်ရမှာအဓိကကျတဲ့နေရာကနေပါဝင်တဲ့အန်ဘန်နာယီဝန်ဆောင်မှုကုမ္ပဏီဟာအင်တာနက်ကနေတဆင့်ရောင်းဝယ်ရေးလုပ်တဲ့အလီဘာဘာကုမ္ပဏီတွေရဲ့အဖွဲ့အစည်းတစ်ခုပါဒီလိုအဖွဲ့အစည်းတွေဟာဒေတာရင်းပိုလန်မှာတခြားဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ပေးနေတယ်လို့လီယန်းကပြောပါတယ
်ဘုကဆမကွာကြ完全靠外援是不可能发展起来的现在呢我们要通过这些
ကိုနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဘယ်နိုင်ငံမှနိုင်ငံခြားအရေးအမြစ်တစ်ခုတည်းအပေါ်မှာမိခိုဖို့မဖြစ်နိုင်ပါဘူးဒါကြောင့်ကျွန်တော်တို့အနေနဲ့ဒေတာရင်းဘန်ဒါရေးအရေးအမြစ်တွေပိုအားကောင်းလာအောင်နဲ့အင်တာနက်ကနေငွေကြေးလွှဲပြောင်းတဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပိုပြီးများလာအောင်လုပ်နေပါတယ်။ဒါမှသာဒေတာရင်းရင်းနှီးမြှုပ်နှံမှုအတွက်အထောက်အကူဖြစ်စေမဲ့ဒေတာရင်းငွေကြေးလက်ပတ်မှုပမာဏများလာမှာပါ
။ဒါအပြင်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဆိုင်ရာဘဏ်တရုတ်ဖွံ့ဖြိုးရေးဘဏ်တရုတ်မူဝါဒရေးရာနဲ့ဗန်နာရေးဆိုင်ရာဘဏ်တွေကလည်းပိုလန်မှစီမံကိန်းအတွက်ပူးပေါင်းဆောင်ရွက်နေပြီးအခြေခံအဆောက်အအုံတည်ဆောက်ရေးဘိုင်းတွေပုံမအားကောင်းလာအောင်ဥဆောင်မှုအခန်းကဏ္ဍကနေပါဝင်သွားမယ်လို့မစ္စတာလီကမျှော်လင့်ထားပါတယ်ခင်ဗျာ
သရရှင်များရှင်ဒီမနက်ကမှအပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာတွားရပညာသင်ကြားခဲ့တဲ့သူတို့ချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲဒီတစ်ပတ်စီရင်ကြတိုက်ရိုက်လေးလိုက်စီစဉ်ပါဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-232-3854ဖြစ်ပါတယ်။ပါဝင်ဆွေးနွေးပေးကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကမြန်မာလူသမားတွေအရေးပြောပြခြင်းပါတယ်။ထိုင်းနိုင်ငံပထမဌာနခရိုင်မုတ်လုတ်ဆက်ယုံကလုတ်သက်၄လကနေ6နှစ်ထိရှိခဲ့မြန်မာရွှေပြောင်းအလုသမား400ကျော်ဟာအလုတ်ကို15ရက်ကြာရန်နာထရကနေလုတ်ခမရခဲ့ကြပါဘူးနောက်ပိုင်းမှာတော့နိနာကြီးမရဘဲအလုတ်ကိုရန်နာလိုက်တာကြောင့်ပြဿနာဖြေရှင်းပေးဖို့ထိုင်းအလုသမားကာကွယ်ရုံးကိုတွားရောက်တိုင်ကြားခဲ့ကြပါတယ်ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြထားပါတယ
်ထိုင်းနိုင်ငံပထုံထာနီခရိုင်မုတ်ဆက်ယုံမှာအလုတ်လုတ်နေကြတဲ့အလုတ်လုတ်ခွင့်ပန်းရောင်ကဲကိုင်ဆောင်ထားသူတွေနိုင်ငံကူးလက်မှတ်နဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုပ်လာလုပ်သူတွေယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နဲ့အလုပ်လုပ်နေကြတဲ့မြန်မာရှေ့ပြောင်းလူသမားတွေအားလုံးပေါင်းအလုပ်သမား400ကျော်ဟာရက်ရှည်ကြစွာအလုပ်မဆင်းရဘဲနေထိုင်နေရတာကြောင့်လူဝကနှစ်နာမှုတွေပေးဖို့အတွက်အလုပ်ရှင်ကိုတောင်းဆိုရကနေအလုပ်ကနေရန်နာတာကိုခံခဲ့ရပါတယ်အင်္ဂါနေ့ကတော့အလုပ်သမားအားလုံးပေါင်း400ကျော်ကိုစားအလုပ်သမား100ကထိုင်းအလုပ်သမားကာကွယ်ရေးဝန်ကိုတွားရောက်ပြီးပြဿနာတွေဖြေရှင်းပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အလုပ်တွေရန်နာလိုက်ရတဲ့အတွက်မျက်နှာမှုတွေကိုရနိုင်ဖို့အတွက်အလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကအလုပ်သမားကာကွယ်ရုံးကိုတွားရောက်ခဲ့ပုံကိုလည်းပြောပြပါတယ်။
လုံးမ400မှာ400 400ကျော်ပေါ့နော်သူကအလုပ်မရှိတာပါမှာသူတို့အလုပ်လုံးရောအလုပ်ပါတဲ့သဘောမှမဟုတ်ခင်တယ်အဲ့ဒါလုပ်ကိုနားခိုင်းတယ်15ရက်ရှိပြီအာပြီးတော့အလုပ်ရောကနေပြီးတော့ဝက်ပါမေးလုပ်မယ်ဆိုပြီးတော့ဝက်ပါမေးတနစ်စာကို1900လောက်တန်တယ်ဝက်ပါမေးတနစ်စာကို6500ကောက်ထားတာရှိတယ်1500ကောက်ထားတာရှိတယ်ပြီးတော့အလုပ်သမားကတင့်ကတထေးတွေနဲ့ဝင်တဲ့လူတွေဖြစ်တယ်အလုပ်တွင်းကတယောက်ကိုတူဦး2500လောက်ပေးထားတဲ့လူတွေဖြစ်တယ်ဟုတ်ကဲ့သူတို့လုံနေတာတချို့လဲ4လားနေတနစ်တီတချို့လဲ3-4 နှစ်ထိပါကြတယ်ဟုတ်ကဲ့အခုတော့အလုပ်ရုံဘက်ကနေပြီးတော့ဝက်ပါမေးတွေလုပ်ပေးမယ်ဆိုမလုပ်ခွင့်နဲ့ဝက်ပါမေးတွေမလုပ်ခွင့်နဲ့ပတ်စံနေချိုးဖြစ်ထားတာပေါ့ဟုတ်ကဲ့ဘာမှမပေးဘဲနဲ့အဲ့လိုမျိုးလှုပ်နေပဲနား15ရက်သား15ရက်ရှိပြီလှုပ်နာနေရတာဘာမှမပေးတဲ့အတွက်အဲ့ဒီအားတွေလည်းပြန်တောင်းတာကိုပြန်ပြီးတော့မပေးတဲ့အတွက်အလုပ်သမားတွေကကျွန်တော် AC ဘိုင်းရဲ့တိုင်ပြီးတော့မနေ့ကထိုင်းလူသမားကာကွယ်စောင့်ရှောက်ရေးဌာနပထမဌာနီမျိုးနေရအလုပ်သမားကာကွယ်စောင့်ရှောက်ရေးဌာနအားလုံးရောက်လာကြတယ်လူသမား400ကိုကုစားပြုပြီးတော့လူသမား100ရောက်လာတယ
်တက်တာဘေးနေမှာတော့ထိုင်းလူသမားကာကွယ်ရေးရုံးကအလုပ်ရှင်နဲ့အလုပ်သမားတွေကိုခေါ်ယူတွေ့ဆုံပြီး
ဒီနိုင်ဆောင်ရွက်မှုတွေလုပ်ပေးမယ်ဆိုတဲ့အကြောင်းကိုလည်းဆက်ပြောပြပါတယ်။အဲ့ဒီလုံးရုံတထေးတွေရောဒီဆက်ကောင်တိုင်းတစ်ဆင့်ကတထေးတွေရောကျွန်တော်ဖိုင်းအာဏာပိုင်တွေရောကျွန်တော်တို့ AC ဖွဲ့ရောလုံးသမားတွေစုပေါင်းပြီးတော့အဲ့ဒီကိစ္စကိုဖြေရှင်းမယ်မှန်ပါဗျ။ဟုတ်ကဲ့ဆိုင်ကြအဖွဲ့နာတာပါနော်။ညှိနှိုင်းတဲ့ဆင့်နဲ့ဆင့်ပြီးမယ်ဆိုညှိနှိုင်းတဲ့ဆင့်န
ဒီကနေ့ကျွန်တော်တို့ကအခုအခွင့်အရေးတောင်းဆိုတဲ့အလုပ်သမားတွေနဲ့အလုပ်ရှင်တွေဟာတက္ကနာတက်တဲ့အခါတိုင်းမှာနေရာရင်းကိုပြန်ပို့တာတွေဖြစ်လာတယ်လို့အလုပ်ကိုစက်မခန့်တော့တဲ့အတွက်တခြားအလုပ်ပြောင်းရွှေ့ဖို့လေအလုပ်ကန်ရှာဖွေရေးအေဂျင်စီတွေနဲ့မြန်မာတန်ရုံဘက်ကညှိနှိုင်းပေးတာမျိုးတွေလည်းလုပ်ခဲ့ကြပါတယ်ဒါပေမဲ့လက်တလောချက်ချင်းပြည်လည်းမမြတည်တာကြောင့်
အလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာလူသမားတွေအများအပြားဖြစ်လာကြပါတယ်ရှင်။ထိုင်းချီတဲ့ VOA သတင်းတော့မဟိမသတင်းပြပေးခဲ့တာပါ။အခုတော့တောင်ကိုရီးယားသမ္မတတည်းရဲ့သဘောထားတွေကိုကြည့်အောင်ပါ။မြောက်ကိုရီးယားနဲ့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်ကိစ္စအတွက်ဖြစ်ပေါ်နေတဲ့တင်းမာမှုတွေရော့ကြရေးလှုပ်ဆောင်ဖို့သူ့အနေနဲ့မြောက်ကိုရီးယားကိုတွားရောက်လည်ပတ်ဖို့
ပြီးတော့ကိုဇော်ဝင်းနိုင်ငံကတင်ပြထားပါတယ်။အင်္ဂါနေ့ကကျင်းပတဲ့ရွက်ောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့သမရတ်မွန်ဂျင်အင်းက
မြောက်ကိုရီးယားနဲ့ဆိုင်တဲ့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောကြားသွားတာဖြစ်ပါတယ်။ဟန်ဘန်ဒိုရဲ့ထံဝရလူရဲ့ဒုံဘွန်းဆူဂျူမြူတာလူညိုအင်းနဲ့ဆိုင်တဲ့ပဋိပက္ခတွေကိုအတတ်နိုင်ဆုံးအမြန်ဆုံးဖြေရှင်းလိုတဲ့အကြောင်းမှန်ကန်တဲ့အခြေအနေတွေအောက်မှာဝါရှင်တန်၊ဘေကျင်း၊တိုကျိုတို့အပါအဝင်ပျုံယမ်းအထိတွားရောက်မှာဖြစ်ကြောင်းသမ္မတဒေမွန်ဂျင်အင်းကကိုရီးယားလိုပြ
ပြည်ပုံမှုအားကောင်းလာအောင်လှုပ်ဆောင်လို့တဲ့အကြောင်းဒါပြင်အမေရိကန်ကတောင်ကိုရီးယားမှာတပ်ဆင်ထားတဲ့ဒုံးလွဲ့နဲ့ရန်ကာကွယ်ရေးတပ်စနစ်ကိုလည်းအမေရိကန်နဲ့တရုတ်နိုင်ငံတို့နဲ့တူအနေနဲ့အလေးနဲ့ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့လည်းသမ္မတသစ်မွန်ဂျေအင်းကပြောတော့တာဖြစ်ပါတယ်။တောင်ကိုရီးယားမှာအဲ့ဒီဒုံးကျည်လက်နဲ့ရန်ကာကွယ်ရေးတပ်စနစ်တပ်ဆင်လိုက်တဲ ကျွန်တော်တို့ကတောင်ကိုရီးယားသမ္မတကင်ဒေဂျွန်းတွားရောက်လက်ပတ်ခဲ့တယ်လို့2009ခုနှစ်တုန်းကတောင်ကိုရီးယားသမ္မတကင်ဒေဂျွန်းတွားရောက်ခဲ့ပါတယ်။ဂျိမ်းစ်ကင်ဟာဆိုမျိုးအခြေစိုက်အာဆီယံမူဝါဒလေ့လာရေးဌာနကအကြီးအကဲသူတွေတူပါသူကသမ္မတတဲ့အနေနဲ့မြောက်ကိုရီးယားကိုတွားရောက်တဲ့နဲ့မှန်ကန်တဲ့အခြေအနေတွေဟာဘာတွေဖြစ်နိုင်လဲဆိုတာကိုအခုလိုရှင်းပြပါတယ်။
He has stated in several interviews that he supports President Trump's policy of pressure and engagement. And he has also stated
that Donald Trump ya muara o thak khan chang tamra munji inga pyo tha bu bare nau pi lo myo korea khong song ne twet sun pho so le niya ma myo korea ba ka let si lou saung ni ya nuclear ne dong ji san tat mu ri ko yat ta ma phit nai le me lo le tamra dik ka pyo tha bare le song tat ma ro nuclear lun wa kin me le korea jwon soe phit la yi ko u ti ya ba bae
အဲ့လိုအစဉ်စဉ်လိုအပ်ချက်တွေကိုမြောက်ကိုရီးယားလိုက်နာတာအပြင်နျူကလ িয়ার ကင်းမဲ့စုံဖြစ်ရေးကိုပါသဘောမတူဘူးဆိုရင်တော့အဲ့ဒါဟာတွေးဆုံဆွေးနွေးရေးအတွက်မှန်ကန်တဲ့အခြေအနေမဟုတ်ဘူးလို့သမ္မတဖြစ်မွန်ဂျေအင်ကပြောထားပါတယ်။အချင်းပြတ်ခြားစားမှုတွေနဲ့ပတ်သက်ဆက်နွယ်နေတဲ့သမ္မတဟောင်းပက်ကယုံဟေယာရုကဖြုတ်ချခံရပြီးတဲ့နောက်မတူညီတဲ့လမ်းကြောင်းကိုရွေးချယ်မဲ့ခေ ဲ့စီယုံမှုတွေမှာပေးခဲ့တဲ့ကတိအတိုင်းအကျင့်ပြတ်ချဆမှုတိုက်ဖြတ်တာအလုတ်ကိုင်းတဲ့တွေဖန်ပြီးပေးတာခြေဖိုးလို့ခေါ်တဲ့စီးပွားအင်အားကြီးမားတဲ့ကော်ပိုရေးရှင်းကြီးတွေရဲ့ဩဇာလွှမ်းမိုးမှုနဲ့မတမာတဲ့လုပ်ရက်တွေကိုတိုက်ဖြတ်သွားရေးစတာတွေကိုသဘောထားကွဲပြားနေတဲ့လွတ်တော်နဲ့လက်တွဲလှုပ်ဆောင်ရတော့မှာဖြစ်ပါတယ်ခင်ဗျ။
ကိုယ်စုံဝင်းလိုင်စူးစီးတင်ပြခဲ့တာပါ။ VOA အမေရိကန်တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာတိုက်ကတဆင့်ဆက်သွင်းမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါလေ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာစနေကြိမ်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ရဲ့ခြားသာပရိနိမနေ့ခင်းအစီအစဉ်လေးကိုမနေ့9နိုင်အထိလိုင်းနမီတာ32 kHz 9339လိုင်းနမီတာ40 kHz 9433လိုင်းနမီတာ50 kHz 5999နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ကင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်သွားမှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
လူလာရေးကျွမ်းမှုမှာဆိုလို့ရှိရင်တော့မြူသားရေးစိတ်ကြမြူသားရေးဝါဒကအရေးကြီးပါတယ်သို့တော့မြန်မာပြည်ဟာအမျိုးစုတစုပဲနဲ့ဖွဲ့ထား
တယ်မကြာခင်နောက်ပိုင်းမှာတင်ဆက်မယ့်အစီအစဉ်မှာကြားဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရီရာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြည့်ဦးကျော်ဇန်တာကစူးစီးတင်ဆက်ထားပါတယ
်ကမ္ဘာလန်နဲ့ပတ်သက်တဲ့စင်ခေါ်မှုတွေကိုတရုတ်မြန်မာဖူးတွဲကြော်လွှားရမည်ဆိုတဲ့ခေါင်းစဉ်နဲ့ Global Times မှာဆုံဂျင်ရောင်းညတာထားတာကိုဥစွာတင်ပြလိုပါတယ်တရုတ်ဦးစီးဦးဆောင်လုပ်နေတဲ့ Belt and Road ခေါ်ကမ္ဘာလန်းဟာတရုတ်မြန်မာနှစ်နိုင်ငံလုံးအမျိုးသားအကျိုးစီးပွားနဲ့ကိုက်ညီနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥသိမ်းစိန်လက်ထက်ကဆက်လို့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့ပြီးဖြစ်ပါတယ်ဒီနှစ်နိုင်ငံဆက်ဆံရေးဟာမြန်မာခေါင်းဆောင်အပြောင်းအလဲဖြစ်ပေမဲ့မရင်းမြိုင်ပဲပုံမူခိုင်မြဲလာခဲ့ပါတယ်2016အောက်တိုဘာမှာကျင်းပမဲ့ဒီကမ္ဘာလန်းအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေး Forum ဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ဒါပြင်တေဟာမြန်မာနိုင်ငံမှာအကြီးအမားဆုံးရင်းနှီးမြှုပ်နှံသူဖြစ်ပြီးဖွံ့ဖြိုးရေးချင်းွေအမြောင်များကိုလည်းကန့်လန့်ထားပါတယ်။တေဟာမြန်မာပြည်သူလူထုရဲ့ထောက်ခံမှုကိုရရှိဖို့အထူးကြိုးပမ်းနေပါတယ်။တေဟကုမ္ပဏီတွေဟာမြန်မာဒေသခံတွေဘဝရည်တည်ရေးကိုပူပြီးအလေးထားလာပါတယ်။မြန်မာကျောင်းသားတွေကိုပညာတော်သင်ဆုတွေထောက်ပံ့ပေးထားပါတယ်။တေဟဆေးရုံတွေကမြန်မာလူမျိုးတွေကိုမျက်စိခွဲစိတ်ကူးစက်ပေးနေပါတယ်။ဒါမဲ့ကမ္ဘာလန်းစီမံကိန်းရှေ့တူဖို့အတွက်အခက်အခဲတွေလည်းရှိနေတာပါ။အစိုးရရဲ့ဆက်ဆံရေးပူပေါင်းဆောင်ရွက်ရေးစီမံကိန်းတွေဟာစဉ်လုံးကျော်ဖြစ်မလာသေးပါဘူး။အခြေခံအဆောက်အဦဆိုင်ရာပူပေါင်းဆောင်ရွက်မှုမှာမြေယာစိမ့်ပိုက်မှုပြဿနာ၊သဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှု၊နေဆက်ဒေသပြဿနာ၊ပြင်ပပျော်ကားစတဲ့အခက်အခဲအများအပြားရှိနေပါတယ်။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ရဲ့ပဋိပက္ခဟာဒေသလူမျိုးရင်းနဲ့ဒေသတွင်းပူးပေါင်းဆက်ဆံမှုကိုအဟံအတားဖြစ်စေပါတယ်။ဘာသာရေးပဋိပက္ခနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလည်းတရုတ်မြန်မာပူးပေါင်းဆောင်ရွက်စီမံကိန်းတွေရဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်။ဒါ့အပြင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ဟာနေဆက်ပုံသွေးရေးလမ်းတွေကိုတရုတ်တစ်ပိုင်းစီအစိမ့်အစိမ့်ပိုင်ပိုင်ပိုင်ဆိုင်ထိန်းချုပ်ထားကြတဲ့အတွက်နှစ်နိုင်ငံအောက်ခွန်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်ဖို့လိုအပ်နေပါတယ်။နှစ်နိုင်ငံကြားဗန္ဓာရေးစင်ကာပူတွေလည်းအများအပြားရှိနေပါတယ်။မြန်မာဗန္ဓာရေးစနစ်ဟာနိုင်ငံတကာအဆင့်မမီပါဘူး။အစုရှယ်ယာဈေးကွက်မဖုံဖြိုးသေးပါဘူး။လုပ်ငန်းတွေအတွက်ငွေချိနှားဖို့ခက်ခဲပါတယ်။တရုတ်မြန်မာနှစ်နိုင်ငံကြားငွေကြေးဖလှယ်သုံးစွဲရေးသဘောတူညီချက်လည်းမရှိလို့ပုံမအဆင်မပြေဖြစ်ရပါတယ်။တခါလူထုအတွင်းအပြန်အလှန်ကူးလူဆက်ဆံမှုလည်းအလုံးလောက်မရှိသေးပါဘူး။ဒီကမ္ဘာလန်းနဲ့ရင်းနှီးပြီးထောက်ခံတဲ့အခြေအနေမျိုးဖန်တီးရပါလိမ့်ဦးမယ်။မြန်မာလူထုကဒီ Belt and Road တို့ခေါ်တဲ့ကမ္ဘာလန်းကိစ္စကိုသိသဘောမပေါက်ကြသေးတဲ့အတွက်တချို့ကတရုတ်ဆန့်ကျင်တဲ့အမြင်နဲ့ရှုမြင်ကြပါတယ်။တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုစီမံကိန်းဟူသူမျှကိုကန့်ကွက်နေကြတဲ့အတွက်ပူးပေါင်းဆောင်ရွက်ရေးအခက်အခဲဖြစ်နေပါတယ်။တခါမြန်မာပြည်မြောက်ပိုင်းပဋိပက္ခတွေကြောင့်တရုတ်အရသာတွေထိခိုက်ပြေဆုံးမှုတွေလည်းရှိခဲ့တဲ့အတွက်တရုတ်ဘက်ကလည်းဒေါသဖြစ်ခဲ့ကြပါတယ်။ဒါကြောင့်နိုင်ငံလူထုအချင်းချင်းအပြန်အလှန်ကူးလူဖလှယ်ပြီးချစ်ခင်ရင်းနှီးမှုရရှိအောင်ဆောင်ရွက်သင့်ပါတယ်။တခါအကျိုးစီးပွားခြင်းအပြန်ဖြစ်နေကြတဲ့အုပ်စုချင်းစုပေါင်းပြီးအကျိုးတူအုပ်စုဖြစ်မြောက်အောင်လုပ်ဖို့လည်းသိအရေးကြီးနေတယ်လို့ရေးသားထားပါခင်ဗျာ။ဆက်လက်ပြီးမြန်မာတရုတ်ဆက်ဆံရေးစာမျက်နှာသစ်ဆိုတဲ့ကောင်းစဉ်နဲ့မျိုးစည်းမမှာစိုးမြင့်ရေးသားထားတာကိုထပ်မံတင်ပြလိုပါတယ်။နိုင်ငံဆက်ဆံရေးမှာဆက်စုနှစ်နှစ်ချီပြီးအပေခံဖြစ်နေတဲ့မြန်မာပေါ်တရုတ်ကအသာစီးရနေခဲ့တာဖြစ်ပြီးပြီးခဲ့တဲ့6နှစ်အတွင်းမှာသီးသီးသာသာပြောင်းလဲလာခဲ့ပေမဲ့တင်းတင်းလျောက်ပတ်ပြီးအကျိုးရှိတဲ့ဆက်ဆံရေးဆက်လက်ထားရှိခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံအစိုးရဟာစီးပွားဖွံ့ဖြိုးရေးနဲ့ပြည်တွင်းစစ်ရဆဲရေးကိုဦးစားပေးထားတဲ့အတွက်ဒီနှစ်ခုလုံးဟာတရုတ်နဲ့အဓိကပတ်သက်နေပါတယ်။ဖွံ့ဖြိုးရေးနဲ့ဆက်ဆံနေတဲ့ငင်းကြေးကိစ္စမှာလည်းတရုတ်ကတော်တော်အရေးပါပါတယ်။ ဒါပေမဲ့ငင်းချမ်းကြီးဟာနှစ်နိုင်ငံအစိုးရတွေနဲ့သာမပြီးပဲဒေသခံလက်နက်ကိုင်တွေမြန်မာစစ်တပ်တခါနှစ်ဖက်နိုင်ငံကခြားစားပစ္စည်းရဲ့အရာစီးကြီးတွေနဲ့ပတ်သက်နေပါတယ်။ဒါကြောင့်ပွင့်လင်းမြင်သာမှုရှိဖို့လိုအပ်ပါတယ်။နိုင်ငံသားဆက်ဆံရေးအချင်းလဲတရုတ်နဲ့အမေရိကန်ကြားဘယ်လိုယက်တိရမလဲဆိုတာဟာမြန်မာနိုင်ငံသားရဲ့မူဝါဒအတွက်စင်ကာပူတရားဖြစ်ပါတယ်။တကယ်တော့မြန်မာအမေရိကန်တရုတ်ပူးပေါင်းဆောင်ရွက်နိုင်ရမယ်ဆိုရင်ပင်လယ်ဓမြကြံဖက်ဝါဒမူရစ်ဆေးပြဿနာတွေကိုတိုက်ဖြတ်ရမှာများစွာအထောက်အကူဖြစ်ပါလိမ့်မယ်။တရုတ်မြန်မာဆက်ဆံရေးဟာယခင်လောက်မနှိမ့်ဆက်တော့ဘူးလို့ဆိုရင်တောင်မှရည်ရှိခံခံပြီးအကျိုးရှိမဲ့ဆက်ဆံရေးဖြစ်တယ်လို့ဤကုံချူရေးသားထားပါခင်ဗျာ
။ဦးကျော်စံသာတင်ပြခဲ့တာပါခင်ဗျာ။အခုတော့မနေ့ကင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာရအောင်ပါ။အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါလေစာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာအဖြစ်တတ်ချင်းလို့လုံးောက်ဒီပေရပြီမယ်လို့လေဒီနေရာမှာတော့ killing ဒီပေကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်ဒေဘေကငွေအများကြီးရလိုက်တာပေါ့။ idiom ဒေဘေကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်ရင်းမြုံနာမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မျက်မျက်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်းစကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးချက်ပတ်သက်လို့ George Crowe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်ဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထည်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We atorley ya lite de, amyet myet kle ya lite de, apwa ji pwa lite de so yin belu pyo ma le.
Make a killing.
No pyo lu ya ba le. Era ga do di ni minet twe tin pya ke de idiom a thong me phit ba le.
American idiom to English tin gan sa ko view ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဥကျော်ဇန်တာရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံကိုအမေရိကန်ပြည်ထောင်စုကအလေးထားဆက်ဆံလာအောင်မြန်မာဘက်ကစတင်လှုပ်ဆောင်ရမှာဖြစ်တယ်လို့တန်ပတိပ Institute ရဲ့ Director ဒေါက်တာခင်ဇော်ဝင်းကပြောကြပါတယ်ဘာသာရေးနဲ့အမျိုးသားရေးအစွန်းရောက်မှုတွေကိုလည်းသူကဝေဖန်လိုက်ပါတယ်ဒီဘက်မြန်မာအရေးသုံးသက်ချက်အစီအစဉ်မှာဒေါက်တာခင်ဇော်ဝင်းနဲ့ဦးကျော်ဇန်သာတို့ဆွေးနွေးထားတာကိုနားဆင်နိုင်ပါပြီ
။ဘူးလောလောဆယ်မှာမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်မြန်မာအမျိုးသားရေးစိတ်ဓာတ်ကောနောက်ပြီးတော့ ethnic nationalism ပေါ့တိုင်းသားတွေရဲ
့ okay
သူကလည်းဒါ subcultural
okay
diversity ပုံများလာပြီးတော့ဖြစ်လာကြတယ်ဆိုဒီဟာလည်းတော်တော်အရေးကြီးတဲ့ကိစ္စလို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်မှန်ပါတ
ယ်ဗုဒ္ဓဘာသာကိုအခြေခံတဲ့မြန်မာမျိုးသားရေးစိတ်ကြောပြောမယ်ဆိုရင်မြန်မာပြည်လွတ်လပ်ရေးရာခေတ်ကတည်းကအခုပို့ပြီးတော့ပြင်းပြင်းတက်လာတယ်ကြာအဲ့ဒီကုန်းကဆိုပို့ပြီးတော့သဘောတော်တော်ကျေပြင်းပြင်းလုခဲ့တွေ့ရပါတယ်
မှန်ပါတယ်ဟုတ်ကဲ့
ဆိုတော့အဲ့ဒီနောက်ပိုင်းဆီအနာရှင်ခေတ်မှလည်းပဲငြိမ်နေခဲ့တယ်အဲ့ဒါအာနာရှင်စင်ကဖိထားခဲ့တာလား
ဟုတ်တယ်ဘယ်လို
မျိုးငုတ်ဆူသွားတာအခုကဘာကြောင့်ပြန်ပေါ်လာတယ်လဲအဲ့ဒါကိုလည်းကျွန်တော်ဆန်းစစ်ဆွေးကြည့်ပါတယ
်ဟုတ်ကဲ့ဒီစားကကြော်လေးတဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စပါကျွန်တော်ကတော့ဒီမိုကရေစီအရေးရတောင်တောင်ပုံတော့ကျွန်တော်လေးထားပါတယ်ဒီမိုကရေစီပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကတော့တော်တော်လေးကိုဟို comfortable ဖြစ်ပါတယ်တိတ်ပြီးတော့စိုးရိမ်ပူပါမှုမရှိဘူးလူလာရေးရတဲ့အချိန်ကနေစပြီးတော့62ခုနှစ်ထိဟိုအပြေကဒီမိုကရေစီရှိခဲ့ပါတယ်ဟိုပြေဝရင်ပြေဝရင်ထားပါဗျာတခြားဘေးနိုင်ငံတွေနဲ့ရှင်းကြည့်မယ်ဆိုရင်မြန်မာပြည်ဟာဒီမိုကရေစီအချင်း delay လက္ခဏာတွေဇယက်တွေရှိခဲ့ပါတယ်အားကြောင့်မလို့ဒီမိုကရေစီပတ်သက်လို့ကျွန်တော်အနေနဲ့ကစိတ်ထဲမှာတိတ်ပြီးတော့စိုးရိမ်ပူပါမှုလက်ရှိမရှိဘူးဆိုရင်တော့ပါလဲဆိုတော့ခုနအမျိုးသားရေးကိစ္စလေးပေါ့နော်လူလာရေးကျူပါမှုမှာဆိုလို့ရှိရင်တော့အမျိုးသားရေးစိတ်ဓာတ်အမျိုးသားရေးဝါဒကအရေးကြီးပါတယ်ကောင်းပြီလူလာခဲ့ပြီပေါ့နော်သို့တော့မြန်မာပြည်ဟာအမျိုးစစ်တစုပဲနဲ့ဖွဲ့ထားတဲ့နိုင်ငံမဟုတ်ပါဘူးနော်အကုန်လုံးတမိုင်းဆန္ဒရှိခဲ့တာကိုဟိုလူဦးရေနဲ့ဒလိထုံးစံနေနဲ့ယဉ်ကျေးမှုနဲ့ ဘာသာနဲ့စကားနဲ့ရှိခဲ့တဲ့လူမျိုးတွေအများကြီးရှိပါတယ်ဆိုတဲ့အခါကျတော့ဆေးအနာရှင်ခေတ်တခေတ်မှာတော့ဒီဥစ္စာတွေအကုန်လုံးဖိနှိပ်ထားတဲ့တပည့်ဒီဥစ္စာတွေကငုတ်ရှိုးနေတယ်ထို့သောတကယ်တော့ထောင်းကနေစပြီးတော့ဒီဥစ္စာတွေကကြူကြကြူကြပေါ်လာတယ်2010ရွေးကောက်ပွဲအပြီးကာလမှာဒီမိုကရေစီလက်တဆင့်တဆင့်ပြန်ပြီးတော့ရလာတဲ့အခါကျတော့ဗမာလူမျိုးတွေမကဘူးတခြားတိုင်းရင်းသားတွေကပါဟောငါတို့လည်းမျိုးသားရေးဝါဒပြင့်တင်ရမယ်ဆွဲခိုင်းရမယ်ဆိုပြီးတော့လုပ်ကြပါတယ်ဒါကိုကျွန်တော်တို့တားလို့မရဘူးเนาะဒီပြောမယ်ဆိုရင်ရောပြောရှိတဲ့ဟိုနိုင်ငံရေးပါတီပေါင်း90ကျော်ဟာသုံးပုံနှစ်ပုံပေါ့60ကျော်လောက်ဟာတိုင်းသားတစ်ခုတည်းနဲ့ဖွဲ့ထားတဲ့ပါတီဖြစ်ပါတယ်เนาะမျိုးသားရေးဝါဒကောင်းရဆိုပေမဲ့တခြားမျိုးသားရေးဝါဒနဲ့တွားပြဋိပက္ခဖြစ်မယ်ဆိုလို့ရှိရင်အင်မတန်ချက်စရာကောင်းပါတယ်เนาะဆိုတဲ့အခါကျတော့မျိုးသားရေးဝါဒကကောင်းတယ်ဒီတခုတော့လေကိုယ့်ဘက်ကလည်းထင်းထင်းတင်းတင်းရှိရမယ်သူများကိုတွားပြကိုယ်နေတဲ့ကထိပါလို့မရဘူးဆိုတဲ့အတိလေးလိုပါတယ်ဒါကိုကျွန်တော်ဘာကြောင့်ပြောနေရလဲဆိုတော့နံပါတ်1ကကျွန်တော်တို့ဒီလူမျိုးပေါင်းစုံเนาะဟိုနဲ့ဖွဲ့ထားဖွဲ့စည်းရမယ်နိုင်ငံပေါ့ multi ethnic nation လို့ခေါ်တာပေါ့အဲ့ဒါကဖြစ်မလာသေးဘူးဟုတ်လားနောက်တစ်ခုကကျွန်တော်တို့ကဖက်ဒရယ်ကိုတွားရမယ်ဖက်ဒရယ်ဝါဒကိုဒီစနစ်ကိုကျွန်တော်တို့နဲ့တောက်လျှောက်ကျွန်တော်လူလာခဲ့ပါတယ်ဆိုတော့အခုကျတော့ဘလို့ဖြစ်လာလဲဆိုတော့ကျတော့ဟောဖက်ဒရယ်စနစ်ဆောက်တဲ့ကတည်ဆောက်မယ်ဆိုလို့ရှိရင်ငါတို့နိုင်ငံနဲ့ငါတို့လူမျိုးတွေဟာအစင်းနဲ့ဖြစ်ကြလားဆိုတော့ကိုယ့်ကိုယ်ပြောပြမေးလာတယ်ပေါ့ဗျာအခုနဟာရီနဲ့တော့ပြချိတ်မိတယ်ပေါ့
ဟုတ်ကဲ့နော်ခုနအမျိုးသားရေးလှုပ်ရှားမှုတွေသိများလာရဲဆိုပြီးမှမှအထူးသဖြင့်ဗုဒ္ဓဘာသာကိုအခြေပြုတဲ့အစွန်းရောက်အမျိုးသားရေးဝါဒီရေးအစွန်းရောက်တဲ့ဗုဒ္ဓဘာသာသာသနာဝန်ထမ်းတချို့လို့ဆိုကြပါစို့
ဟုတ်ကဲ့ဟုတ်ကဲ့
အဲ့လိုဖြစ်လာတာကိုတချို့ကလည်းပြောကြတယ်သူတို့ရဲ့နောက်ွယ်မှာပေါ့ဗျာနိုင်ငံကြီးရွေချင်းနဲ့လှုပ်လာတာဖြစ်တယ်တနည်းအားဖြင့် NLD အစိုးရကိုခက်ခဲဖြစ်အောင်ဖန်တီးစီရင်တဲ့သဘောနဲ့တမင်လုတ်တယ်ဆိုရဲသုံးသပ်ချက်တချို့လည်းရှိကြပါတယ်ဒေါက်တာခင်စောင်းဘယ်လိုသဘောပါလဲ
ဟုတ်ကဲ့ဗျဒီမျိုးသားရေးအစွန်းရောက်ပြီဆိုလို့ရှိရင်နိုင်ငံရေးအရာဝင်ပြီးတော့နှောက်ဖို့ဝင်ပြီးတော့မှုွေဖို့ပြဿနာဖန်တီးဖို့အင်မတန်ကိုလွယ်ပါတယ်မြန်မာပြည်မှာလည်းမကပါဘူးเนาะအာရှမှာရောချားနိုင်ငံတွေမှာရောဒီဥစ္စာကအင်မတန်လွယ်တဲ့တွေ့เนาะမတမာတဲ့ဗျာယူရရဲ့မဖြောင့်မတ်တဲ့เนาะယူရရဲ့ရှိတဲ့နိုင်ငံရေးအင်အားစုတွေဟာဒါကိုသူတို့နဲ့အတုံးချလာနိုင်ပါတယ်ကျွန်တော်ခုနလူမျိုးရေးအစိုးရကပြောင်းနေတာဘာသာရေးဆောင်တယ်လည်းရှိတာပဲเนาะဘာသာရေးရောလူမျိုးရေးရောပေါင်းလိုက်ပြီဆိုလို့ရှိရင်ပူရောင်ကြောက်စရာကောင်းသေးတယ်ဆိုတော့ဒီဥစ္စာကိုနေပြည်တော်လူမျိုးကြီးမှရုံးထဲမှာထိုင်ပြီးတော့မှညွှန်ကြားနေလို့မရဘူးလူလူတွေကိုဆင်းရမယ်ဟုတ်တယ်မလားခက်တာကတစ်ဖက်မှာကလည်းဆုံးဖြတ်ချက်တွေကောเนาะအကုန်လုံးကိုပဟိုချုပ်ကင်ထားတယ်နောက်ဒီပဟိုကလူတွေကပြောမယ်ဆိုလူတွေကိုမဆင်းဘူးလူလူနဲ့ပို့ပြီးတော့ကင်းကွာလာတယ်ပြောချင်တာကเนาะဆိုလို့ရှိရင်ခုနလိုဘေးကနေပြီးတော့เนาะမိထိုးပေမဲ့လူတွေကပို့ပြီးတော့လုပ်လို့ကောင်းသွားသေးတယ
်အဲ့တော့ဒီဘာသာရေးအစွန်းရောက်တွင်နဲ့ပတ်သက်ပြီးတော့တကယ်တော့ပညာတတ်တဲ့လူငယ်တော်တော်များများကဒီအစွန်းရောက်တွေကိုမတက်ကြတာကျွန်တော်တွေ့ရပါတယ်
ဟုတ်တယ်ဟုတ်ပါတယ်
ဆိုရှယ်မီဒီယာတွေမှာရေးကြတယ်အထူးအတူအမျိုးသမီးအဖွဲ့တွေအရက်ဖက်လူအဖွဲ့စီတွေတော်တော်များများဒီဟာကိုဆန့်ကျင်ပြီးတော့အင်တာအမြင်မှန်ရှိတဲ့အဖွဲ့တွေရှိပါတယ်ဒီဟာတွေအားလုံးနဲ့အစွန်းနဲ့တပေါင်းတစည်းတည်းလုပ်ပြီးတော့ဒီကိစ္စကိုဟန်တာဖို့ကြိုးစားရဲကြိုးစားမှုမျိုးတွေ့ရပါလား
ခုစနေပြီစနေဟိုတနေ့ကပဲကျွန်တော်စီကို online ကနေပြီးတော့နိုင်ငံတော်အစိုးရကိုတင်မဲ့စာစာကိုသူတို့နဲ့ပို့ပါတယ်အဲ့တော့လက်မှတ်ထိုးပါဆိုတော့ကျွန်တော်လက်မှတ်ထိုးလိုက်တယ်เนาะဆိုတော့ဒီရပ်အဖွဲ့စီတွေပေါ့အမျိုးသမီးအဖွဲ့စီလူငယ်အဖွဲ့စီတွေအနေနဲ့ကဒီဘာသာရေးဆွေးနွေးကိုထိတိရရဥပဒေရအစိုးရအနေနဲ့ကင်တွေ့ပေးပါ
နောက်တစ်ခုမေးရတာနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပါတယ် NLD အစိုးရတက်လာပြီးတဲ့နောက်မှာအာဆီယံထဲမှာတော့မြန်မာနိုင်ငံဟာတော်တော်လေးလေးတစားနေရာပေးခံရတာတွေ့ရပါတယ်စင်ကာပူလိုနိုင်ငံကတောင်လာပြီးတော့မြန်မာနိုင်ငံရဲ့ဆွေးကောင်းဆောင်တော်ဆန်းစုကြည်ကိုအာဆီယံအတွက်နိုင်ငံတကာဖိုရမ်တွေမှာစကားပြောပေးပါဘာညာဆိုပြီးတော့ပြောတဲ့အထိဖြစ်ပါတယ်ဒါပေမဲ့အရေးကြီးတာအာဆီယံနဲ့ဆက်ဆံရတဲ့တရုတ်နဲ့အမေရိကန်နှစ်ခုကြားမြန်မာနိုင်ငံရဲ့ရည်ချက်ဖြစ်ပါတယ်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အဲ့ဒီမှာလည်းမြန်မာဆွေးကတော့ဂျာနီမှုတက်မအောင်ကြိုးစားနေတာတွေ့ရပါတယ်ဆိုတော့အခုနောက်ဆုံးဖြစ်နေတဲ့ကိစ္စကတော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုအမေရိကန်ဖိတ်တယ်မြန်မာကလာမတက်ဘူးတရုတ်ဘက်ကပူဂျိန်းနေသလားဆိုရဲပြောဆိုတတ်တဲ့အများကြီးရှိပါတယ်နောက်ပြီးတော့ကျွန်တော်အခုသတိထားမိတာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်ဖိတ်တယ်တခြားအာဏာရှင်တို့အပြောခံရတဲ့လူတော်တော်များများကိုဖိတ်တယ်အခုထိုင်းဝန်ကြီးချုပ်အနာသိန်းဘိုချုပ်ကိုဖိတ်တယ
်
ကျွန်တော်စီကဒီမိုကရေစီရေကောက်ပွဲနဲ့တက်လာတဲ့အစိုးရကောင်ဆောင်ကြတော့မဖိတ်ဘူးဆိုတာမျိုးတွေတွေ့ရတယ
်
အဲ့ဒါတော်တော်ကျွန်တော်လည်းဘလို့မြင်ပါလဲခင်ဗျာ
ဒီပိတိကိစ္စကတော့နည်းနည်းလေးစောပါလိမ့်ပြောမှာပေါ့ဗျာဟုတ်လားဆိုတော့အာဆီယံကလည်းဆင်နိုင်ငံဖြစ်နေတာဟုတ်ဆိုတော့ဟိုခေါင်းဆောင်3ယောက်ကိုဖိတ်ပြီးတော့မှနောက်အလှည့်မှာမပါပါပါမလားဆိုတော့ဟို အလားအလာလေးရတယ်ရှိပါတယ်လေဆိုဆရာကတခါလေးတော့ကျွန်တော်တို့နေကလူစားကတော့ပြောလို့မရပါဘူးเนาะဒါဒီတရားမှရဒီတရားမှစိတ်ရှိရမှာပေါ့သို့တော့ဟိုတနေ့ကအာဆီယံနိုင်ငံယာယီဝင်ကြီးတွေနဲ့အမေရိကန်တွေ့တဲ့ပွဲဆိုတာကအရေးကြီးပါတယ်ကျွန်တော်နေနေကတက်တယ်လို့ထင်တယ်ဟုတ်လားတခုရှိတာပေါ့ကိုကလည်းတမန်လာနဲ့မြင်တဲ့နိုင်ငံတော်အတိုင်းအမြန်ပုံကဖြစ်တဲ့အတွက်ဒီလာမယ်ဆိုလို့ရှိရင်ငါကနိုင်ငံယာယီဝင်ကြီးတွေနဲ့လာမယ်ဆိုပေမယ့်တင်ငယ်များထင်လာမသိဘူးအဆင်တော့မှားတာပေါ့
ဒါပေမဲ့သူက prior engagement လေးဟိုကဥရောပကိုသွားဖို့ဆိုတာတူတင်စီစဉ်ထားပြီးသားဖြစ်တယ်ဆိုတော့
ဟုတ်ကဲ့ဥရောပလေးနိုင်ငံဟုတ်ပါတယ်ဒီဥစားကအတန်းလေးသမုတ်တရားပဲဗျာဟုတ်တယ်မလားဆိုတော့ကျွန်တော်ပြောမယ်အမေရိကန်ကိုတရက်တော့လာလိုက်လာပြီးတော့မှခုနဥရောပခီးစဉ်ကိုဆက်လို့လည်းရတာပါပဲဟုတ်တယ်မလားနောက်တစ်ခုကဘာလဲဆိုတော့ကျတော့ကိုကဒီလိုအရေးကြီးတဲ့နေရာ၃နေရာလောက်သုံးကိုကခိုင်ထားမယ်ဆိုလို့ရှိရင်ဒါမျိုးရကြုံနေရမှာပဲကိုကလည်းတက်ကငယ်တော့တာမဟုတ်ဘူးလေဆိုတော့ဥစားတွေကိုကိုကအကုန်လုံးကိုဒီတောင်းစီအောင်နော်ဖိဖိစီနေတဲ့ခိုင်တွင်နိုင်ပါမလားဆိုတော့မိကုံကကိုယ့်ကိုပြန်ပြီးတော့မေးရမယ်ဟုတ်တယ်မလားဥရောပမှာသွားမယ်ဆိုတော့ကဲပုပ်ရာမင်းကြီးနဲ့တွေ့တယ်နော်ဘီအမ်မိုင်းနဲ့တွေ့တယ်ဒါရီကတော့ဟုတ်တာပေါ့ဗျာတမွေရဲမှာတော့လှတာပေါ့သူတို့အရေးကြီးတဲ့အမေရိကန်နိုင်ငံလဲကြဘာလို့လည်းမတွေ့လဲဟုတ်လားလူဆန်ကတော့ကျွန်းနေတဲ့ကတော့နေနေလေးစဉ်းစားပုံကလွဲလို့ထင်ပါတယ
်နောက်တစ်ခုကအဲအမေရိကန်မှာလည်းအရင်သမနာအိုဘားမားဆိုလို့ရှိရင်တကယ့်ကိုမြန်မာနိုင်ငံဦးစားပေးပဲသူပထမဆုံးကမြန်မာနိုင်ငံကိုသ
ူကလည်းဟုတ်တယ်ဟုတ်တယ
်ဆိုအခုအမေရိကန်လက်ရှိအစိုးရကလည်း Trump အစိုးရကလည်းအဲ့လောက်ထိยีนี่อุซาเปมุไม่ตรียาวเลยเนี่ยมา
เลยโอเคไอ้กิซ่ามาก็รอโกอ่ะแล้วเปียงเสร็จลงเปียงอ่ะมั้ยนี่คุณน่ะเปียวโหข้องซองตัวยอก็ผิดเด้มาพี่อ่ะจานเลยตะเพ็ดมาแล้วกว่าเนี่ยเสร็จชื่อยามนะรู้ว่าบามาเปียมาแล้วดิโหลข้องซองก็รู้ชื่อบาเลยสวยหาโหแล้วดีทรัพย์สวยปกกูตะหยอกกูตีอย่างเลยเปียวมาเว้ยชื่ออเมริกันเนี่ยน่าอ่อนเลยจ้ะเจ้าเมษวยดิก็ฮาทรัพย์สวยหลูว่ะเนี่ยมาเปียบามาชื่อแล้วสวยเราตีอ่ะไม่ตีรู้สึกดีอ่ะเปียวเนี่ยจ้ะบ่เปียสวยก็จ้ะโกนี่เนี่ยก็ကတော့ထားပြီးတော့ပြရမယ်ဘယ်လိုလဲဆိုရတာကဟာဟုတ်လားကိုယ့်ဘက်မှာသွားပြီးတော့နိုင်ငံခေါင်းဆောင်နေနဲ့တွေ့တယ်လို့ပဲဒီမှာတော့အမေရိကန်ကိုလာပြီးတော့တခြားအာဆီယံနိုင်ငံယာယီဝင်ကြီးတွေနဲ့အတူเนาะဒီကိစ္စရေးချက်ကိစ္စတွေကိုလာပြီးတက်ရောက်ပြီးတော့ဆွေးနွေးတင်တယ်လို့ကျွန်တော်ကတော့လုံးဝယုံကြည်ပါတယ
်ဒါပေမဲ့ကျွန်တော်နောက်တစ်ခုကျွန်တော်ထပ်ပြီးစဉ်းစားမိတာသမ္မတအိုဘားမားလက်ထက်တုန်းကတော့မြန်မာနိုင်ငံဟာသူ့အတွက် the only success story ပဲသူ့နိုင်ငံရဲ့ဝါရမဆိုတော့ဆိုတော့မြန်မာနိုင်ငံကိုဘာဖြစ်ဖြစ်သူဟာတိတ်မိတ်ပြီးတော့အကလုံးတွန့်တင်ပေးခဲ့တာတကယ်တော့မြန်မာနိုင်ငံစပွင့်လာတဲ့သူ့တက်ထက်မှာသူကစပြီးတော့ဖွင့်ပေးခဲ့လို့ဆိုရင်လည်းတစိမ့်သေးတာချင်းမှန်တယ်လို့ပြောချင်ပါတယ
်
ဆိုတော့သမ္မတထရမ့်ရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံဒီလိုဘလောက်အကြီးကြီးတဲ့နိုင်ငံစင်းထဲမှာမထည့်တော့ဘူးဆိုတာတော့သိကြသူဖြစ်နေပါဦးဗျာ
အာသိကြသူတော့ကျွန်တော်ပြောချင်ပါဘူးဗျာဒါပေမဲ့အဲ့ဒီအရေးအယောင်ဖြစ်နေပြီပေါ့နော်ဒါကဟို Trump ကြီးလည်းပြောမယ်ဆိုရင်တော့အများကြီးသူလည်းညှို့ထုတ်ပြီးတော့ဝေဖန်ခံနေရပါတယ်ဒီလိုအချိန်မျိုးမှာ Trump ကငါတို့အရေးပေးပါမလားဆိုပြီးတော့ပဲကိုကစောင့်နေမလားကို့အနေနဲ့ကလည်းကို့အနေထားကိုသူသိအောင်ပြောရမယ်လေဒီတောင်ကျိုးပြင်းတဲ့ကိစ္စတွေပြည်နယ်ဆက်ဆံရေးကိစ္စတွေမှာเนาะအရန်ကိုဥစ္စာတွေကဟိုကြီးမားတဲ့စိန်ခေါ်မှုတွေကိစ္စမှာလည်းမြန်မာပြည်ကအရေးပါပါတယ်ဆိုရအောင်လေသူ့ကိုသိအောင်ပြောရမယ်ဗျဟုတ်တယ်မလားပြောချက်ဆွတ်ထားလို့မရဘူ
းဟုတ်ကဲ့တော်တော်ကျွန်တော်ကျွန်တော်အခုထိပြောလာကြတဲ့အထက်မှာ NLD အစိုးရရဲ့အားနည်းချက်တွေဖြစ်တင်တော့မဖြစ်တာတွေကိုကျွန်တော်ပြောခဲ့ရပါတယ်တခုကျွန်တော်မြင်ချင်တာကောင်းတာကိုကျွန်တော်ရွေးပြီးကြည့်ကြပါဆိုကျွန်တော်တကယ်တော့ဒီကောင်းတာကိုအရင်စားခဲ့ဖို့တင်တဲ့အင်တာဗျူးစားမှာဒါပေမဲ့နောက်ဆုံးအနေနဲ့ကျွန်တော် NLD အစိုးရကိုကျွန်တော် credit ပေးရမယ်လုပ်ငန်းတွေရှိခဲ့ရင်တစ်နှစ်အတွင်းမှာကျွန်တော်ပြောပါခင်ဗျာပါတယ်ပြည်သူ
အဓိက creditပြရမယ့်ကိစ္စကတော့ပဋိပက္ခမရှိဘဲနဲ့သူရတယ်ရောမရှိဘဲနဲ့ပေါ့လေစစ်တပ်ကနေပြီးတော့အုပ်ချုပ်ထားတဲ့စနစ်တစ်ခုကိုဖယ်ရှားပြီးတော့ကိုယ်ကနေရာဝင်ယူနိုင်တဲ့ဖြစ်ပါဒါလည်းပြောမယ်ဆိုရင်ဒါအောင်လျှောက်နှစ်ပေါင်းများစွာလူလာတန်တာခဲ့တဲ့ကိစ္စတစ်ခုပါဒီဥစ္စာကတော့တကယ်ကိုထင်ရှားတဲ့အောင်မြင်မှုတစ်ခုပေါ့သို့သော်အဲ့လောက်နေမပပီးသေးဘူးလေဒီဥစ္စာပေါ်မှာအချိန်ကန်ထားပြီးတော့ပြည့်ကောင်းတဲ့ကောင်းကျိုးတွေကိုဖန်တီးဖို့လိုပါတယ်
ဥကြောဇနာတင်ဆက်သွားတဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာအခုတော့သူယုံကြည်ရာကဏအလှည့်ရောက်လာပါပြီကြပြဆရာမောင်ပြည့်မင်းရဲ့ယုံကြည်ရာတွေကိုနားဆင်ကြည့်ကြရအောင်ပ
ါလူစီပါကကြပြကတော်တော်ကိုလူသိလူချိန်နေတဲ့အခြေအနေမှာရှိတယ်လူချိန်နေတယ်ဆိုတာကတော့ဘယ်လိုလဲဆိုတော့သူတွေဖတ်တယ်ဒါပေမဲ့အရင်စိတ်ဝင်စားဖတ်ကြတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့စီမံကအဲ့ဒီကြပြားက ရှေ့တန်းတမေရရောက်ဖို့ကိုကျွန်တော်တို့မှာအကူအညီလိုတယ်ဗျ။အကူအညီလေဆိုတော့ကျွန်တော်တို့အစိုးရရဲ့အကူအညီလေဆိုပါတယ်။ပြည်သူကြားတွေကပြည်သူလူတွေကကြားကိုပို့ဖတ်ဖို့လိုတယ်ဆိုတဲ့အကူအညီလေဆိုပါတယ်။ကြားဆိုတာတော်တော်ခက်တယ်ဗျ။သူကဘယ်လိုလဲဆိုတော့လေဟိုလူတွေတိတ်ဆိတ်ပုံစားတဲ့အပိုင်းကျင့်နေတဲ့ခါကျတော့ကြပြကိုလူပိုစိတ်ဝင်စားအောင်လူပိုပြီးတော့ဟိုဖတ်စေချင်တာအောင်သူကကြအစင်းတန်းမြင့်မှာမြင့်လာမှာဖြစ်မယ်လေအခုဆိုရင်ကျွန်တော်တို့နိုင်ငံမှာကြပြကခေပေါ်ကြပြပေါ့နော်ကြပြဆိုတာအမျိုးမျိုးရှိတယ်အစင်းနာကြပြရှိတယ်ဒီလိုဆိုကြပြရှိတယ်အခုခေပေါ်ကြပြပေါ့ခေပေါ်ကြပြကကျွန်တော်တို့ကဟိုအစိုးရရကလုံးလုံးစေဒီအစိုးရအဆက်ဆက်ကကိုအပြစ်မှမပြုတ်ခဲ့ဘူးဗျအစိုးရအဆက်ဆက်ကအပြစ်မှမပြုတ်ခဲ့တဲ့အခါကျတော့ကျွန်တော်တို့ကကြပြကိုကိုစိတ်ချင်ထားသလောက်ကိုစိတ်ချင်ရှိသလောက်ကိုခွင့်ပြီးမပြောရင်ဟိုဟိုချမပြနိုင်ဘူးဖြစ်နေတယ်အမှန်ကဘယ်အမှုတင်လာရဖြစ်ဖြစ်အဲ့တဆိုင်ကအစိုးရကအားပေးကူညီမှအဲ့ဒီအဲ့လိုပြန်ရရပုံလို့စီမံပါဘူးအခုဆိုကျွန်တော်တို့ခက်ပေါ်ကြပြဆိုတာကမျိုးသားစာပေစုထဲမှာတော့မပါဟုတ်ဖြစ်နေတယ်ကြာခက်ပေါ်ကအဲ့တော့ဒါပေမဲ့တကယ်ကျတော့ mainstream အနေနဲ့မဂ္ဂဇင်းတွေရောကြပြစာအုပ်တွေရောဟိုအမျိုးမျိုးကြည့်လိုက်တဲ့အခါမှာအများဆုံးပါနေတာကခက်ပေါ်ကြပြတွေလေအဲ့ဒီခက်ပေါ်ကြပြတွေကိုအစိုးရကအစိုးရအရေးအစိုးရအဆက်ဆက်ကပေါ့နော်အတိအမှန်မပြုတ်ခဲ့ဘူးဗျအဲ့လိုအတိအမှန်မပြုတ်ခဲ့တဲ့အတွက်ကျွန်တော်တို့ကဒီလိုရလဲစိတ်စိတ်ငြိမ်စားတာပါမပေါ့လေဒါပေမဲ့ကျွန်တော်တို့ကိုယ်တိုင်ကကြပြားဦးစရေးကလေးကဘသူအတိအမှန်ပြုတ်ခံရပါသေးဆိုတဲ့စိတ်ငြိမ်ရတာမဟုတ်ဘူးဗျကိုယ့်ကိုယ်ကကြပြားရေးမယ်ဆိုတဲ့စိတ်ငြိမ်ရတာလားအဲ့တော့အတိအမှန်ပြုတ်လားမပြုတ်တာတပိုင်းဟိုကိုယ်ကကြပြားရင်းနေတာတပိုင်းပေါ့လေဒါပေမဲ့အခုခေပေါ်ကြပြားကိုဟိုအခုကြောင်းရတဲ့အစိုးရဘက်ကလည်းစိတ်ဝင်စားလာတယ်ဟိုလူတွေကလည်းခါတိုင်းနဲ့ပို့ပြီးတော့စိတ်ဝင်စားလာတယ်ဆိုတဲ့အခြေအနေဆိုတော့ကျွန်တော်တို့ကဒီဟာကိုဟိုအစိုးရအနေနဲ့အခုအတိအမှန်ကလေးပြုပေးနေတယ်ဗျာမလဲဆိုတော့ဟိုလူရဆာပေးစုပေးတဲ့ကမှာထည့်ပေးတာမျိုးလေးကေပေါ်ကြပြအတိအမှန်ပြုပြီးတော့စာပေစုလေးခုတတ်မှမပေးရလို့ဆိုတော့ပို့ပြီးတော့ international ကသိလာလိမ့်မယ်လို့ကျွန်တော်အောင်းမိပါတယ်အဲတော့အဲ့ဒီဟာကိုဟိုနားအောင်လေးလူတွေလည်းအကုန်သိအောင်ကျွန်တော်ပြောပေးရစီကေပေါ်ကြပြအခုကမြန်မာစာပေလောကမှာ mainstream ဖြစ်နေပါပြီအဲ့တော့ကေပေါ်ကြပြကိုအတိအမှန်ပြုဖို့တက်ဆိုင်ရာအစိုးရများကဟိုကြပြဖတ်တဲ့လူတွေကိုအလုံးစုံတောင်းပန်နေပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကကြာသာပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုထက်ကတရားမဝင်လူဝင်မှုကိုအဆုံးသတ်ရေးဟာဒေါ်နယ်ထရမ့်ရဲ့ထိတ်တန့်ဦးစားပေးမှုတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလအမေရိကန်ပြည်ထောင်စုအနောက်တောင်ဘက်ကိုတွားရောက်ခဲ့စဉ်တုန်းကရှစ်နေချုပ်ဂျက်ဆန်ရှင်နဲ့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီတို့ကတရားမဝင်လူဝင်မှုကိုဘာကြောင့်နေနှင်းဖို့လိုအပ်တဲ့ဆိုတာကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့မှာပြောကြားခဲ့ကြပါတယ်။ကျွန်တော်တို့ရဲ့အစိုးရစနစ်မှာအမိမြေလုံခြုံရေးဝန်ကြီးဌာနနဲ့တရားဥပဒေထိန်းသိမ်းရေးဌာနတို့ဟာအမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုအသက်ဝင်အောင်လှုပ်ဆောင်ရပါတယ်။အဲ့ဒီဥပဒေတွေထဲမှာလူဝင်မှုကြီးကြပ်ရေးဥပဒေများလည်းပါဝင်ပါတယ်။ ဒီဥပဒေတွေဟာကျွန်တော်တို့ပြည်သူတွေနဲ့နိုင်ငံအချုပ်အခြာအာဏာကိုထိန်းသိမ်းဖို့အတွက်တည်ရှိနေတဲ့ဥပဒေတွေဖြစ်ပါတယ်လို့အမိမြေလုံးယုံရေးဝန်ကြီးခက်လီကပြောသွားခဲ့ပါတယ်။ဒါပေမဲ့ပြဿနာကတရားဥပဒေကိုလိုက်နာရုံနဲ့မပြည့်စုံသေးပါဘူး။တရားမဝင်လူဝင်မှုကိုနှိမ်နှင်းရတာမှာအဓိကအကြောင်းရင်းတစ်ခုရှိပါတယ်။တစ်ခုကတော့ဝင်ရောက်လာသူတွေတည်ဆုံမှုနဲ့ထိခိုက်ဒဏ်ရာရမယ့်အန္တရာယ်တွေများပြားပြီးနောက်တစ်ခုကတော့တရားမဝင်ဝင်ရောက်မှုနဲ့အတူရာဇဝတ်မှုတွေရောထွေးပတ်သက်မှုရှိနေလို့ပဲဖြစ်ပါတယ်။အကြမ်းဖက်ရာဇဝတ်ဂိုင်းတွေဟာဒီလမ်းကြောင်းတွေကိုမူရစ်ဆေးမောင်းခိုမှုနဲ့တခြားတားဆီးပိတ်ပင်ထားတဲ့လုပ်ငန်းတွေအတွက်အသုံးပြုနေကြပါတယ်။ဒီရာဇဝတ်ကောင်တွေဟာသူတို့အဖွဲ့အစည်းရဲ့ဩဇာလွှမ်းမိုးမှုကိုတခြားနယ်ပယ်တွေစီချက်ထွင်ပြီးသူတို့လူရာဇဝတ်သားတွေဖြစ်အောင်တခြားလူတွေကိုပါဆွဲဆောင်သိမ်းသွင်းကြပါတယ်။နေသားတလျှောက်လူမောင်ခိုမှုဟာအရေးကြီးတဲ့စိုးရိမ်စရာတရားဖြစ်ပါတယ်။ဒေသအခေါ်အပြင်ခွာရုပ်လို့ခေါ်တဲ့ဒီမောင်ခိုသမားတွေဟာလူတွေကိုအန္တရာယ်ရှိတဲ့နယ်ပယ်တွေလမ်းညွန်ခေါ်ယူပြီးနေဆက်ကိုဖျက်ဖို့အတွက်အခကြေးငွေအမြောက်အများတောင်းခံကြပါတယ်။ဒီလမ်းကြောင်းတွေဟာအင်မတန်အန္တရာယ်ကြီးမားယုံသာမကသူတို့ကိုယုံကြည်မိသူတွေအပေါ်ဒီခွာရုပ်တွေကစော်ကားတာမတော်မတရားလုပ်တာငွေညစ်တောင်းယူတာအပြင်တပ်ဖြတ်မှုတွေလည်းမကြာခဏလုပ်လေရှိပါတယ်။ကျွန်တော်တို့ဟာကျွန်တော်တို့နိုင်ငံတွေကြားလူတွေကူးတန်းသွားလာခွင့်ကိုတားဆီးပိတ်ပင်မှုလုပ်နေတာမဟုတ်ပဲဒီတရားမဝင်လို့ရတွေကိုအဆုံးသတ်ဖို့ကြိုးပမ်းနေတာသာဖြစ်တယ်လို့ရှင့်နေကျုပ်ဆန်ရှင်ကပြောပါတယ်။ဒီလုပ်ငန်းမပြီးဆုံးသမျှကျွန်တော်တို့ရပ်တန့်မှာမဟုတ်ပါဘူး။ကျွန်တော်တို့အခုလုပ်နေတာဟာဒီလုပ်ငန်းဆုံးခန်းတိုင်စီဖို့အနီးကပ်ဆုံးလုပ်ရဖြစ်ပါတယ်။ကျွန်တော်တို့ပန်းနိုင်ရတဲ့အထိလုပ်နိုင်ဖို့လိုအပ်ပါတယ်။အခုအခါဒီမတရားမှုကို80ရံငယ်လုံးအထိရှော့ချနိုင်ခဲ့ပြီဖြစ်ပါတယ်။လုံးဝပြောက်ကွယ်သွားတဲ့အထိဆောင်ရွက်ပြီးထိန်းထားနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့စနစ်တည်းအတွက်ကျွန်တော်တို့ဂုဏ်ယူကြရပါလိမ့်မယ်။ကျွန်တော်တို့ဟာအမေရိကန်ပြည်ထောင်စုထဲကိုတခင့်မှလူပေါင်း73သိန်းတရားဝင်လာရောက်ဝင်ပြုထားပါတယ်။ဒါကြောင့်ကျွန်တော်တို့ဟာလူဝင်မှုကိစ္စကိုပိတ်ပင်တာမဟုတ်ဘဲတရားမဝင်လူဝင်မှုကိုအဆုံးသတ်ဖို့လှုံ့ဆော်နေတာသာဖြစ်တယ်လို့ရှင်းနေချုပ် Jeff Sanchez ကပြောပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီးဒီရဲ့အဖို့မဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ဇာတာပရိနည်းညနေပဲ 6:00 ကနေ 9:00 ထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ 19.25 တို့ကနေဖမ်းယူနားဆင်နေပါလေ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာဖြစ်ပါလေခင်ဗျာ
။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဌာနညွှန်ကြားရေးမှူး James Comey အနေနဲ့အလုပ်တွေကိုကောင်းမွန်စွာလှုပ်ဆောင်နိုင်ခြင်းမရှိတဲ့အတွက်ရာထူးကဖိတ်ရှားလိုက်ခြင်းဖြစ်ကြောင်းသမ္မတတော်နဲ့ထောက်ခံခုခံပြောကြားလိုက်ပါတယ်။အင်ပီယိုရဲ့ Over Young ကတွေ့နိုင်ငံရေးဝန်ကြီးဟောင်းကစ်စင်ဂျာနဲ့အတူရှင်တွဲထိုင်နေတဲ့အချိန်မှာသမ္မတထွန်းကဗုဒ္ဓထုံးနေမှာအဲ့လိုပြောကြားလိုက်တာပါ။ James Comey ပေါ် Democratic နဲ့ Republican Party နှစ်ဖက်စလုံးကတယောက်မှအယုံကြည်မရှိတော့တဲ့အတွက်ရာထူးကဖိတ်ရှားလိုက်ခြင်းဖြစ်ကြောင်းလဲသမ္မတထွန်းက Twitter လူမှုကွန်ရက်ကတစင်ရေးသားခဲ့ပါတယ်။ James Comey ကိုသမ္မတထွန်းကချုပ်ပြတဲ့ကိစ္စနဲ့ပတ်သက်ပြီးဒီမိုကရက်တစ်အထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ရှုံ့ချကြသလိုရုရှားရဲ့ကြားဝင်နောက်ရှက်မှုဆန်ရစုံစမ်းစစ်ဆေးမှုတွေအတွက်အထူးအဆိုအရရှိနေတူခံထားပြီးစုံစမ်းဖို့ထပ်မံတောင်းဆိုလိုက်ကြပါတယ်ဒီတောင်းဆိုမှုတွေကို Republican Party ဝင်တွေကကန့်ကွက်နေကြပါတယ်အရှိတောင်အခြားနိုင်ငံများအပြင်အာဆီယံအဖွဲ့ကြီးဟာစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုအလေးပေးဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပေမဲ့ဒေသရင်းအခြေမခံဖြစ်နေတဲ့နိုင်ငံသားလွတ်လပ်ခွင့်နဲ့ဆိုင်တဲ့အကြောင်းအရာတွေဘက်ကိုတဖြည်းဖြည်းပြောင်းလဲအာရုံစိုက်လာနေပါပြီအာဆီယံအဖွဲ့ကြီးစတင်တည်ထောင်တဲ့90ပြည်လာတဲ့ဒီမဲ့လဲအဖွဲ့ဝင်နိုင်ငံတချို့ကလွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေထုတ်ပြန်ထားစေဖြစ်ပါတယ်။အဲဒီလိုကန့်သတ်တဲ့ဥပဒေတွေပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကဖြစ်တင်ဝေဖန်လိုက်ပြီးအာဆီယံအနေနဲ့စီးပွားရေးကဏ္ဍလိုပဲလူ့ခွင့်ရေးကိစ္စကိုလည်းအလေးပေးဆောင်ရွက်တဲ့လို့ထောက်ပြပြောဆိုကြပါတယ်။အာဆီယံအဖွဲ့ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2019ခုနှစ်နဲ့2022ခုနှစ်တွေကြား9.1%ခန့်လုံးရှိနိုင်ပြီး2020ခုနှစ်မှာကမ္ဘာနံပါတ်5မြောက်စီးပွားအင်အားစုဖြစ်မှမယ်လို့ OECD စီးပွားရေးပုံမှန်ဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေကြားကွာဟမှုတွေတိုးလာနေတာကိုပိုပြီးထင်ရှားလာတယ်လို့အရှိတောင်ဒေသဆန့်စစ်လေ့လာသူတွေကသုံးသပ်ကြပါတယ်။
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမှအင်ဂျင်နိုင်ဖြစ်ပါတယ်အတန်လွှင့်အင်ဂျင်ကတော့ဂျူနာကမ်မင်းဖြစ်ပါတယ်ကြာတာပရိနည်းမနက် VOA အစီအစဉ်တွေကိုမနက် 6:00 နာရီ 9:00 အထိလိုင်းနမီတာ 30-40 48-50 တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်များနဲ့တကွာမြန်မာပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.